Welcome to the Voice of America in Burmese.
ဒီအပေါင်းကိဝေဒညာတညာဖြစ်ပါစေခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် View American တန်ကနေ2023ခုနှစ်ဇူလိုင်လ8ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီဒီလိုင်းဒွန်မီတာ3251နဲ့ဒိုင်းလမီတာ190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ကယူကရိန်းကိုကလစတာဘုံးလက်နက်တွေပို့ပေးမဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောကြားပါတယ်အမေရိကန်ဗန္ဒာရေးဝန်ကြီးဟာတရုတ်ဒုဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့ပါတယ်တောင်ကိုရီးယားနိုင်ငံကိုရောက်လာတဲ့ IAEA အကြီးအကဲကိုလေးစိတ်မှဆန္ဒပြကန့်ကွက်ခဲ့ကြပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ထိုင်းနိုင်ငံအန်ထောင်းပြည်နယ်မှာစတင်နေတဲ့အထောက်ထားမဲ့မြန်မာကျောင်းသားငယ်တွေကိုမြန်မာနိုင်ငံကိုပြန်မပို့ဖို့ထိုင်းလူခွင့်အဖွဲ့တွေကတောင်းဆိုခဲ့ကြပါတယ်
။ကပ်ရောင်းအဖြစ်ပတိကရုံကိစ္စကံတဲ့မြန်မာကိုချက်ချင်ဝါထားမိဖို
့ထိုင်းနိုင်ငံလူခွင့်အဖွဲ့ရဲ့ဦးဆောင်ဒါရိုက်တာဖွန်ပရာဖန်ဖြောတော်ရဖြစ်ပါတယ်။ဒီကြောင့်အပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေကိုတင်ဆက်ပေးနေတဲ့ဒုအသံအစည်းအဝေးဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကွာအစည်းအဝေးတွေပါဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
စင်ကေပောက်ကွဲစီတဲ့ cluster bomb လက်နက်တွေကိုယူကရိန်းနိုင်ငံကိုပို့ပေးမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကကာကွယ်ပြောဆိုနေပါတယ်ဘုံအသေးလေးတွေအမြောက်များပါဝင်ပြီးနေရာကျကျပြန့်ပြန့်ထိခိုက်နိုင်တဲ့ cluster ဘုံတွေကမပေါက်ကွဲပဲကျန်နေနိုင်တဲ့ဘုံသီးလေးတွေကအရသားတွေကိုထိခိုက်နိုင်တဲ့အတွက်နိုင်ငံပေါင်း100ကျော်မှာတားမြစ်ထားပါတယ်အဲ့ဒီလက်နက်မျိုးကိုယူကရိန်းကိုပို့ပေးဖို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဘိုင်ဒန်အစိုးရကပြောပါတယ်အမေရိကန်ပေးမဲ့စင်ကဲပေါက်ကွဲဘုံတွေကပေါက်ကွဲနိုင်ခြင်းများတဲ့အတွက်အရသားထိခိုက်နိုင်မှုကိုနည်းနိုင်အောင်လုပ်မှာဖြစ်တယ်လို့အင်ဗျူတော်အမျိုးသားလူညုံရေးအကြံပေးJake Sullivan ကတောက်ချန်လေးကအင်ဂျီရောသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ
် Russia has been using cluster munitions since the start of this war to attack Ukraine. Russia has been using cluster
Russia နိုင်ငံကဒီ cluster bomb တွေကိုစစ်ပွဲစကြတဲ့ကအသုံးပြုနေပါတယ်ဒါကြောင့်လဲယူကရိန်းကသူတို့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကာကွယ်ဖို့အတွက်စင်ကဲပောက်ကွဲဘုံးလက်နက်တွေပေးဖို့တောင်းဆိုနေကြတာပါရုရှားရဲ့ cluster bomb တွေရဲ့မပေါက်ကွဲတဲ့နှုန်းက30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအကြားမှာရှိပါတယ်အမေရိကန်ကယူကရိန်းကိုပေးမဲ့ cluster bomb တွေကတော့မကွဲနိုင်တဲ့နှုန်းပိုနေပြီးနှစ်သက်သမ500ခန်းလုံးလောက်ပဲရှိတာကြောင့်ပိုပြီးထိရောက်မှုရှိမှာပါလို့အမေရိကန်အမျိုးသားလူညုံရေးအကြံပေး Jake Sullivan ကအင်ဂျူတော်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားခဲ့တာပါယူကရိန်းမှာလက်နက်တွေနှဲနေတဲ့အတွက်စင်ကဲပောက်ကွဲဘုံတွေအပါအဝင်ဒေါ်လာတန်း800ဘုံယူကရိန်းကိုစီးရေးအကူအညီတွေထပ်ပေးတာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်လီတူဝေးနီးယားနိုင်ငံမှာ NATO စီးရေးမဟာမိတ်အဖွဲ့ထိပ်သီး CEO ပဲဒီအပိုင်းတွင်ကျင်းပမှာမို့ဒီကိစ္စကသမ္မတဂျိုးဘိုင်ဒန်ကိုဆွေးနွေးမေးခွန်းထုတ်စရာကိစ္စတစ်ခုဖြစ်နေပါတယ် NATO စီးရေးအဖွဲ့အကြီးအကဲ Jens Stoltenberg ကတော့ cluster bomb တွေယူကရိန်းကိုပေးဖို့တနိုင်ငံချင်းစီရဲ့ဆုံးဖြတ်ချက်အပေါ်မှာပဲဆိုင်တယ်လို့တောက်ကြနေမှာပဲပြောကြခဲ့ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်ခဲ့တဲ့ရပ်ပေါင်း900ဖြည့်တဲ့ဒီကနေ့မှာပဲတိုက်ပွဲဝင်နေကြတဲ့ယူကရိန်းစစ်သားတွေကိုသမ္မတဗလာဒီမီယာဇလင်စကီကကျေးဇူးတင်စကားပြောကြားခဲ့ပါတယ်တမတော်သားတွေထောက်လိုင်းရရှိတဲ့အမျိုးသားအရန်တပ်ဖွဲ့နေရာဆောင်တပ်လုံခြုံရေးတပ်ဖွဲ့စတဲ့တပ်ဖွဲ့ဝင်တဦးချင်းစီကိုအခုလိုတိုက်ပွဲဝင်နေကြတဲ့အတွက်ကျေးဇူးတင်ကြောင်းဒီပွဲမှာသူတို့အနိုင်ရမှာဖြစ်ကြောင်းသမ္မတဇလင်စကီကပြောပါတယ်ရုရှားတို့စတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့စစ်ပွဲအစပိုင်းမှာယူကရိန်းစစ်သားတွေလက်နက်ချအညံ့ခံဖို့အမိန့်ပေးခဲ့တာကိုအာခံပြီးတော့ခုခံတော်လှန်ခဲ့တဲ့ Snake Island မှာသမ္မတဇလင်စကီကဒီကနေ့မိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။နောက်ပိုင်းအဲဒီကြုံကိုရုရှားတို့ကသိမ်းပိုက်နိုင်လိုက်ပြီးမဲ့လည်းအခုတော့ယူကရိန်းတို့ကပြန်ပြီးတော့သိမ်းပိုက်ထားပြီးဖြစ်ပါတယ်။ဒီတော့တွင်မှာပဲယူကရိန်းနိုင်ငံဟာ NATO မဟာမိတ်အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်လာမယ်လို့ NATO ဖွဲ့အတွင်းမှူးချုပ် Jens Stoltenberg ကလည်းဒီနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့ဘယ်အချိန်မှအဖွဲ့ဝင်ဖြစ်လာမယ်ဆိုတာကိုတော့ပြောမသွားခဲ့ပါဘူး။ NATO မဟာမိတ်အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေလစ်သူအိန်းနီးယားနိုင်ငံမှာရှေ့သတင်းပတ်အတွင်းထိပ်သီးစည်းဝေးပွဲကျင်းပဖို့ရှိနေချိန်မှာပဲအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာရောက်နေတဲ့အမေရိကန်ဗန္ဒာရေးဝန်ကြီး Janet Yellen နဲ့တရုတ်ဒုတိယဝန်ကြီးချုပ် ဟီလီဖန်တို့ဘေကျင်းမြို့တော်မှာဒီကနေ့စနေနေ့မှာတွေ့ဆုံခဲ့ကြစဉ်နိုင်ငံအကြပုံမကောင်းမွန်တဲ့ဆက်သွယ်ရေးလမ်းကြောင်းထားနိုင်မှုမျှော်လင့်ကြောင်းနှစ်ယောက်စလုံးကပြောကြားခဲ့ကြပါတယ်။ရှုပ်ထွေးတဲ့ကမ္ဘာစီးပွားရေးအခြေအနေအရကမ္ဘာစီးပွားအင်အားကြီးနိုင်ငံအကြစင်ခုံမှုတွေဖြည့်ရှင်းရေးအမြင့်တွေဖလဲအနီးကဆွေးနွေးဖို့လိုအပ်နေတယ်လို့ဗနိုင်းဝန်ကြီးရဲလင်းကပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲအမျိုးသားအကျိုးစီးပွားကိုကာကွယ်ပြီးပြစ်မှတ်ထားရေးယူမှုတွေလောက်ရတာဖြစ်တယ်လို့လည်းကာကွယ်ပြောကြားခဲ့ပါတယ်
။ The United States will take targeted actions to protect our national security.
American ပြည်ထောင်စုအနေနဲ့ကိုကျိုးစီးပွားကာကွယ်ဖို့အတွက်ပြစ်မှတ်ထားရေးယူမှုတွေလှုပ်ဆောင်သွားမှာပါ။ဘလို့ရေးယူမှုတွေလှုပ်တယ်လဲဆိုတဲ့အပေါ်မှာသဘောထားကွဲပြားမှုတွေရှိနိုင်ပေမဲ့အဲ့ဒီသဘောထားမတိုက်ဆိုင်မှုတွေကနေနားလည်မှုလွှမ်းမတာအထူးသဖြင့်ကောက်မွန်တဲ့ဆက်ဆံရေးလမ်းကြောင်းမရှိလို့ဖြစ်ရတဲ့နားလည်မှုလွှမ်းမမှုတွေကနေမလိုလားအပ်တဲ့စီးပွားရေးနဲ့ဗန္ဒာရေးဆိုင်ရာနောက်ဆက်တွဲဆိုးကျိုးတွေမဖြစ်စေလိုပါဘူးလို့ဝန်ကြီးရဲလင်းကပြောသွားတာဖြစ်ပါတယ်။တရုတ်ထုဝန်ကြီးချုပ်ကတော့နိုင်ငံဆက်ဆံရေးမှာအမေရိကန်ပိုင်တဲ့အတွင်းတရုတ်မိုးပြန်မှုပေါင်းပြန်တန်းခဲ့တဲ့ကိစ္စလို့မျော်လင့်မထားတဲ့ဖြစ်ရပ်တွေနဲ့ကြုံခဲ့ရတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်ဘက်ကစဉ်းစားချင်းချင်းပြီးလက်တွေ့ကြတဲ့ဆုံးဖြတ်ချက်မျိုးချမှတ်လုပ်ဆောင်မယ်လို့မျော်လင့်ကြောင်းလည်းတရုတ်ထုဝန်ကြီးချုပ်ဟီလီဖန်ကပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဗန္ဒာရေးဝန်ကြီးဂျန်နက်ဂျယ်လန်တရုတ်နိုင်ငံကိုရောက်နေချိန်မှာပဲတရုတ်စစ်တပ်ကစစ်လေယာဉ်73စီးနဲ့စစ်သည်မော6စီးကိုစနေနေ့မနက်အစောပိုင်းရောက်တဲ့အချိန်ထိထိုင်ဝမ်ပိုင်နက်ထဲဝင်ရောက်ခဲ့ကြပါတယ်တရုတ်စစ်တပ်လေရင်တွေရေရင်တွေထိုင်ဝမ်ရေပိုင်နက်လေကြောင်းပိုင်နက်တွေလည်းဝင်ရောက်ခဲ့တာကိုမပြတ်စောင့်ကြည့်နေပြီးတော့မြေပြင်အခြေစိုက်မစ္စာဒုံးစနစ်တွေကိုလိုအပ်ရင်တုံ့ပြန်ဖို့အသင့်ပြင်ထားတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်ထိုင်ဝမ်ဟာသူတို့ပိုင်ဖြစ်တယ်လို့ပြောနေပေမဲ့တရုတ်နိုင်ငံကထိုင်ဝမ်ပေါ်စစ်ရေးနဲ့ချင်းချောက်မှုတွေကိုအခုနောက်ပိုင်းမှာပိုပြီးတော့တိုးလှုပ်နေပါတယ်အမေရိကန်ပြည်ထောင်စုကတရုတ်တပီတောင်မူကိုလက်ခံကျင့်သုံးပေမဲ့ထိုင်ဝမ်အစိုးရပေါ်အပေးထောက်ခံပါတယ်အထူးသဖြင့်စစ်ရေးအရပံ့ပိုးမှုတွေရှိနေတာကြောင့်လည်းတရုတ်အစိုးရနဲ့ဆက်ဆံရေးထိခိုက်နေတဲ့အကြောင်းတစ်ချက်လည်းဖြစ်နေပါတယ်အမေရိကန်နဲ့တရုတ်ဆက်ဆံရေးမှာပုံမှန်ဆွေးနွေးဆက်ဆံမှုတွေပြန်လုပ်နိုင်ဖို့အမေရိကန်အစိုးရအရာရှိကိုတရုတ်နိုင်ငံကိုတွားရောက်နေကြတာဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 6383ညာနဲ့6383ညာ5.51 kHz 5885တို့ပြင်စနစ်တကျမှာ5လက်မီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေစနစ်ညပိုင်းတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဆူနာမီရေလင်းလမ်းကြောင်းပျက်စီးသွားတဲ့ဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার ဓာတ်ပေါင်းဖို့အတွင်းတန့်စင်ပြည်သားရေဒီယိုတတ်တိကြွရေတွေကိုပင်လယ်ထဲဆွန့်ပစ်မဲ့အစီအစဉ်ကိုရှင်းပြဖို့တောင်ကိုရီးယားနိုင်ငံကိုရောက်လာတဲ့နိုင်ငံတကာအနုမြူစွမ်းရည်အေဂျင်စီ IAEA အကြီးအကဲရာဖာယဲဂရော့စီဟာတောင်ကိုရီးယားမှာဆန္ဒပြကောက်ပွဲတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ဂျပန်ကနိုင်ငံကတဆင့်တောင်ကိုရီးယားကို၃ရက်ကြာခီးစဉ်အဖြစ်နဲ့တောက်ချာနေကရောက်လာတဲ့ IAEA အကြီးအကဲရာဖာယဲဂရော့စီဟာနိုင်ငံသားဝင်ကြီးနဲ့တွေ့ဆုံခဲ့ပြီးတော့ဒီကိစ္စကိုဆွေးနွေးတင်ပြခဲ့ပါတယ်တောင်ကိုရီးယားအစိုးရက IAEA ရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နိုင်မယ်လို့ပြောဆိုထားသလိုသူတို့ကိုယ်တိုင်ပြုလုပ်ထားတဲ့စုံစမ်းစစ်ဆေးမှုတွေအရလည်းဒီရေတွေကအန်ဒီရမပြုတ်နိုင်ဘူးဆိုတာတွေးဆထားကြောင်းပြောဆိုနေပေမဲ့မစ္စတာဂရော့စီဆိုမျိုးကလေစစ်ကိုရောက်လာတဲ့အချိန်မှာတော့ဆန္ဒပြသူတွေအပြင်တရင်တောက်တွေလည်းအများအပြားရှိနေခဲ့ပါတယ်ခင်ဗျာ
ရောဂါဒုက္ခသည်ရေလူကုန်ကူးမှုတိုက်ဖျက်ရေးတွေကိုဆွေးနွေးဖို့အမေရိကန်အစစ်မြင့်တန်တမာတယောက်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်နေပါတယ်အမေရိကန်နိုင်ငံသားရေးဌာနအရပ်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဥဇရာဇေယားရဲ့ဒီဇူလိုင်လ10ရက်နေ့ကနေ14ရက်နေ့အထိနိုင်ငံခီးစဉ်တွင်ဘေးဖယ်ကျင်ခံထားရသူတွေအကြောင်းနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေအကြောင်းအရပ်ဖတ်လူမှုအဖွဲ့တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။အိန္ဒိယနိုင်ငံကိုအရင်ကသွားခဲ့တဲ့ခီးစဉ်အတွင်းမှာကမ္ဘာကြီးရင်ဆိုင်နေတဲ့စိန်ခေါ်မှုတွေအပြင်ဒီမိုကရေစီနဲ့ဒေသတွင်းလုံခြုံရေးကိစ္စတွေနဲ့လူသားချင်းစာနာတဲ့အခွင့်အရေးတွေပေးရေးပိုင်းမှာအမေရိကန်နဲ့အိန္ဒိယပူးပေါင်းဆောင်ရွက်မှုတွေတိုးလှုပ်နိုင်ရေးအိန္ဒိယအစိုးရအရာရှိတွေနဲ့ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။
နောက်ဆုံးသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ် VOE ကနေမြန်မာဘာသာအစီအစဉ်လေးကိုဝါရှင်တန် DC မြို့တော်ကနေည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့ရင်းဆုံးတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ် ထိုင်းနိုင်ငံအန်ထောင်းပြည်နယ်အတွင်းမှာစာပြည်နယ်တွင်းကစာတင်ကြောင်းတစ်ခုမှာတက်ရောက်တင်ကြားနေတဲ့အထောက်ထားမဲ့မြန်မာကလေးငယ်120ကျော်ကိုဆိုင်းရအာနာပိုင်တီကသူတို့မူရင်းလာခဲ့တဲ့ချင်းရိုင်ခရိုင်ကိုပြန်ပြီးတော့ပို့ခဲ့ပါတယ်သူတို့ကိုမြန်မာပြည်ထဲပြန်မပို့ဖို့လူခွင့်အဖွဲ့တွေကထိုင်းအာနာပိုင်တီကိုတိုက်တွန်းခဲ့ပါတယ်ဒီအကြောင်းထိုင်းခြေဆိုင်သတင်းတောက်မအေးမှာသတင်းပေးပို့ထားတာကိုပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံအန်ထောင်းပြည်နယ်တဲကထိုင်းစာတင်ကြောင်းတစ်ခုမှာရှမ်းပြည်နယ်ကအခါတိုင်းရင်းသားတွေရဲ့ကလေးငယ်တွေပညာသင်ကြားနေတာဖြစ်ပြီးသူတို့ဟာနယ်မြေဖြတ်တန်းခွင့်ဆိုင်ရွက်စာတန်းတွေမရှိပဲချင်းရိုင်ပြည်နယ်ကနေလာရောက်ပညာသင်ကြားနေကြတာလို့ဆိုပါရယ်တချို့ကတော့ချင်းရိုင်မှာမိဘအုပ်ထိန်းသူတွေရှိကြပြီးတချို့ကတော့အုပ်ထိန်းသူတွေပါမလာကြပါဘူးသူတို့ကိုအန်ထောင်းဒေသခံတွေကတိုင်ကြားမှုကြောင့်စာတင်တာကိုရပ်နားစေပြီးကလေးတွေကိုတော့ဇူလိုင်လ6ရက်နေ့ကချင်းရိုင်ပြည်နယ်ကိုပြန်ပို့လိုက်ပါတယ်အဲဒီကနေတဆင့်မြန်မာပြည်ကိုပြန်ပို့ဖို့ကိစ္စကိုတော့ထိုင်းပညာရေးအတိုင်းဝိုင်းနဲ့လူခွင့်ရေးအဖွဲ့တွေကကန့်ကွက်မှုတွေဝေဖန်မှုတွေလုပ်ခဲ့ပြီးနေရက်ပြန်မပို့ရေးကိုတောင်းဆိုခဲ့ကြပါတယ်ထိုင်းနိုင်ငံ Human Rights Organization အဖွဲ့ကဥဆောင်ဒါရိုက်တာဖွန်ပရာဖိုင်းကတော့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်ကတော့အဖြစ်ပတိกรมกิจการเด็กเนี่ยท่านพูดชัดเจนว่าถ้าไม่พบ
ဒီကလေးငယ်တွေကိုမြန်မာနိုင်ငံပြန်မပို့ဖို့ကျမတို့တောင်းဆိုထားသလိုနေမြေအာဏာပိုင်တွေကလည်းပြန်မပို့ပါဘူးဆိုတဲ့သဘောတူညီချက်ရရှိထားပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့ပါတယ်ထိုင်းနိုင်ငံမြောက်ပိုင်းအန်ထောင်းပြည်နယ်ပါမော့မြို့နယ်တဲကစာတင်ကျောင်းမှာပညာသင်ကြားနေတဲ့မြန်မာနိုင်ငံသားကျောင်းသား126ဦးတဲကတချို့ကလေးတွေကိုတော့မိဘအုပ်ထိန်းသူတွေရှိတာကြောင့်ပြန်အံ့နိုင်ခဲ့ပြီးတခြားကျန်တဲ့ကျောင်းသားတွေကတော့အုပ်ထိန်းသူတွေမပါတာကြောင့်မိခင်နဲ့ကလေးဆောက်ရှောက်ရေးဌာနတွေမှာ9နေရာခွဲပြီးဆောက်ရှောက်ထားတယ်လို့လည်းဆိုပါရယ်ဆရာ2ဦးအပါဝင်ဝန်ထမ်း4ဦးသာရှိတဲ့ Thairat ဝိထယ6ကျောင်းမှာမြန်မာကျောင်းသားကလေးငယ်များပညာသင်ကြားနေကြောင်းဒေသခံပြည်သူများကဂျွန်လအစောပိုင်းမှာတိုင်ကြားခဲ့တာကြောင့်ခရိုင်မူလာတန်းအုပ်ချုပ်ရေးအဖွဲ့ကစစ်ဆေးခဲ့ပါတယ်ကျောင်းမှာအံ့နံထားတဲ့ကလေးများဟာမြန်မာတိုင်းရင်းသားကလေးငယ်များဖြစ်နေကြောင်းအာဏာပိုင်များကတွေ့ရှိခဲ့တာကြောင့်ကျောင်းအုပ်ကိုဥပဒေအရအေးအေးယူပြီးကလေးတွေကိုတော့နေရက်ပြန်ပို့ရေးစီစဉ်ခဲ့ကြကြောင်းအစောပိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်အသက်9နှစ်ကနေ16နှစ်အရွယ်သာရှိသေးတဲ့မြန်မာတိုင်းရင်းသားကလေးငယ်များကိုပညာသင်ကြားခွင့်ပိတ်ပင်ခဲ့ပြီးနေရက်ပြန်ပို့ဖို့ဆုံးဖြတ်ခဲ့ခြင်းအပေါ်မှာပညာရေးအတိုင်းဝိုင်းနဲ့ပညာရှင်များနဲ့လူခွင့်ရေးအဖွဲ့တွေကရှုတ်ချခဲ့ကြတာပါကလေးများဟာနိုင်ငံမဲ့များလူမျိုးစုများဖြစ်နေရင်အောင်မှထိုင်းနိုင်ငံအတွင်းပညာသင်ကြားခွင့်ရှိတယ်ဆိုပြီးချင်းမိုင်တက္ကသိုလ်ဥပဒေဌာနကဒုတိယဌာနမှုကလည်းထောက်ပြကြောင်းထိုင်းနိုင်ငံထုတ်သတင်းတွေမှာဖော်ပြကြပါတယ်။ကလေးတွေဟာနိုင်ငံမဲ့ဖြစ်နေရင်အောင်ပြည်နယ်အုပ်ချုပ်ရေးဦးစီးဌာနကအထောက်အထားမှတ်ပုံတွေများထုတ်ပေးပြီးပညာသင်ကြားဖို့စရင်းသွင်းခွင့်ရှိကြောင်းကိုလည်းသူကထောက်ပြပါတယ်။ကလေးငယ်များကိုပညာသင်ကြားခွင့်ပေးထားတဲ့ကျောင်းအုပ်ဆရာဝန်ထမ်းများနဲ့ရွာတကြီး2ဦးကိုလည်းထိုင်းရဲတပ်ဖွဲ့ကတရားစွဲဆိုထားပြီးသူတို့ကလည်းစွဲချက်အားလုံးကိုညှင်းဆို့ထားကအမှုတွေကိုရင်ဆိုင်သွားမယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါရဲ့ရှင်
။ထိုင်းချီဆိုင်သတင်းတော်မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ဒုအတန်စီစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။2021ခုနှစ်ဆက်အာနာသိမ့်ပြီးနောက်ပိုင်းဖန်းစည်းခံရသူတွေပြန်လွတ်နိုးထောင်တန်းရက်တွေလျှော်ပေးနိုးနဲ့မျောလင်းချက်တွေနဲ့မိသားစုတွေကသက်ဆိုင်ရာတွေအာဏာပိုင်တွေကိုလက်ထိုးကြတဲ့အကြောင်းကိုယ်တိုင်ပေးခဲ့ရသူတွေပြောပြထားတာကိုဒီတစ်ပတ်ဒုအတန်အစည်းအဝေးမှာ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဟုတ်ပဲမြေပြည်တော်ပေးရတိုင်းဖြစ်လာတာဆိုတော့ပေးရတိုင်းတော့စက်မှဖြစ်မလာဘူးပေါ့နော
်ငါမပေးလိုက်ရလို့အတားဟိုပြစ်တံကြမယ်ဆိုရင်တော့ငါတတလုံးညင်နာမှာဆိုပြီးတော့အဲ့ဒါအမားတို့အဲ့နောက်ဆုံးတစ်ခုမှတော့တော်တော်စဉ်းစားပြီးမှပေးတာ
ဆရာနာသိမိကလေးကနေလက်ရှိအချိန်ထိနိုင်ငံရေးအကြောင်းပြချက်နဲ့ဖန်စီထင်ထင်ခံရသူ19,000ကျော်ရှိနေပါတယ်နိုင်ငံရေးအကျဉ်းသားတွေ NDA ကင်းကင်းနဲ့မြန်မြန်ပြန်လွတ်လာအောင်သူတို့ရဲ့မိသားစုနဲ့တငယ်ချင်းတွေကတော့လုပ်ပေးနိုင်တာမှန်သမျှလိုက်လုပ်ပေးနေကြပါတယ်အခုဆောင်းပါးမှာတော့မတက်သာလို့လက်ထိုးလိုက်ရပေမဲ့အလိန်ခံလာရသူတို့ရဲ့စိတ်ဝင်စားဖွယ်အကြောင်းအရာတွေကိုကြားရမှာပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကက်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hero တွေကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်ဆောင်းပါးကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းတောက်ကတင်ဆက်ထားပါတယ်လုံခြုံရေးအခြေအနေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
အချင်းချင်းပဲ အမှုတွေချင်းချင်းပဲကိုလေးလိုပဲအမှုတွေချင်းချင်းပဲအာ तू ကနေပြီးတော့ကိုဘောတော့၃နှစ်ကနေ၂နှစ်ပြောင်းလို့ရတယ်အင်းလေးစေပြေးရတယ်ဘယ်ဘူးမူကြီးသူခေါ်သွားပြန်ရောအဲ့အိမ်ကြီးပါလေရောက်တယ်ဘသူမှမပြောနဲ့ခေလို့လုပ်ပေးတာအခက်ခဲကြတဲ့ကဒါသိလုပ်ပေးရတာသူများသိပြဿနာတက်မယ်
တော်မိမိဟာတာသမီ၄ယောက်ရဲ့မိခင်မှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြရမှာပါဝင်တဲ့သူ့ရဲ့သားဖြစ်သူစတင်ဖမ်းဆီးခံရခြင်းတော့ကဘယ်နေရာမှာဖမ်းထားတယ်ဆိုတာကိုသိဖို့တော်မိမိစ조사ဆောင်တန်းခဲ့ပါတယ်။ဒါပေမဲ့သတင်းစာနာရဖို့အခက်တွေ့ခဲ့ရတာကြောင့်သူ့သားသတင်းသိရဖို့အတွက်စစ်ကောင်စီရဲ့ဝန်ထမ်းတွေကိုလက်ငွေစပေးခဲ့ရပါတော့တယ်။အဲ့ဒီလိုနဲ့၄လကျော်လောက်ကြာမှာတော့စစ်ကောင်စီရဲ့ရာရှိတွေနဲ့ဝန်ထမ်းတွေကိုသူပေးခဲ့ရတဲ့လက်ငွေပမာဏဟာစုစုပေါင်း7,200ဝန်းကျင်ထိရှိလာခဲ့ပါတယ်။အဲ့ဒီတည်းမှာဒီဒုတိယဘုံကြီးကိုသူမယုံမရဲနဲ့ပေးခဲ့တဲ့လက်ငွေလဲပါပါတယ
်ဒီဒီပတ်စံပေးလိုက်ရင်ငါသားလေးတစ်နှစ်ဆော့လို့ရလဲမနေဘူးဟဲ့လိန်ကြီးလဲလိန်ပါစေတော့ငါမပေးလိုက်ရလို့ငါသားဟိုအပြစ်တန်ကြမယ်ဆိုရင်တော့ငါတသက်လုံးညင်နာမှာဆိုပြီးတော့အဲ့ဒါအမားတို့အဲ့နောက်ဆုံးတစ်ခုမှတော့တော်တော်စဉ်းစားပြီးမှပေးတာတစ်ခါတည်းငွေပါလဲဆုံးဒါလဲဆုံးအဲ့လိုဖြစ်တာ
သူရဲ့တားဖြစ်သူဟာဒီနှစ်အစောပိုင်းမှာထောင်နဲ့၃နှစ်ချမှတ်ခံခဲ့ရပါတယ်။နောက်ဆုံးအချိန်လက်ငွေပေးဖို့အတွက်သူကိုးကွယ်တဲ့ဖုန်းတော်ကြီးစီကနေငွေချေးခဲ့ရပြီးလက်ရှိအချိန်မှာတော့အဲ့ဒီအကျွေးကိုပြန်ဆက်နိုင်ဖို့အတွက်ဒေါ်မီမီတယောက်ကြုံရကြပန်းလုပ်တွေလုပ်ကင်နေရပါတယ်။ဒီလိုလက်ထိုးနေရတာဟာဒေါ်မီမီတယောက်ထဲတော့မဟုတ်ပါဘူး။မဆန်နာဟာရင်းနှုန်းကနိုင်ငံသားဘာသာတင်တဲ့ဆရာမတယောက်ပါဒါပေမဲ့အာနာသိမ့်ပြီးနောက်ပိုင်းဆန္ဒပြပွဲတွေမှာပါဝင်ခဲ့တာကြောင့်သူ့ကိုစစ်တပ်ကပြစ်မှတ်ထားခဲ့ပါတယ်။ဒါကြောင့်သူ့ရဲ့အတမွေးဝမ်းကြောင်းအလုပ်လဲရပ်တန့်သွားခဲ့ရပါတယ်။အဲဒီနောက်ပိုင်းမှာသူ့ရဲ့မောင်ဖြစ်သူဟာလည်းအင်ကြီးအမဲအောင်ဝစ်ပြီးအပြင်ထွက်လို့ဆိုပြီးစစ်တပ်ကဖမ်းဆီးထောင်ချတာကိုခံခဲ့ရပါတယ်။အဖမ်းခံထားရတဲ့မောင်ဖြစ်သူနှိပ်စက်ညှဉ်းပန်းခံရမှာကိုသူစိုးရိမ်နေခဲ့ရပါတယ်။ဝေးလံခေါင်းတီးတဲ့ဒေသကအချင်းတော်ကိုသူ့ရဲ့မောင်မပြောင်းရစေဖို့အတွက်ငွေကျပ်30ကိုချေငှားပြီးအချင်းဦးစီးဌာနကအရာရှိတွေကိုမဆန္ဒလက်ထိုးခဲ့ရပါတယ်။အဲ့ဒီလက်ထိုးမှုဟာလှုပ်ဖြစ်ခဲ့ပေမဲ့မဆန္ဒတို့မိသားစုအတွက်မလူလားအပ်တဲ့နောက်ဆက်တွဲကိစ္စတွေတော့ရှိခဲ့ပါတယ်
။ CY ရဲ့တော်တော်ကိုကြက်လာပါကျွန်တော်ပါ business မှာလုပ်လို့မရဘူး။အရှိရာပြောင်းသွားတဲ့သဘောပေါ့။အကုန်ကိုရောင်းလိုက်ရပေါ့။နောက်ဆုံးလောလောဆယ်ရီယာဆိုအကုန်ပေါ့နော်။နောက်ဆုံးမှအဲ့သူထောင်ပြောင်းဖို့အတွက်ဆိုပြီးတော့တကယ်လည်းအဲ့ဒါတော့ list ပါလာပေါ့။
ညီမနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာနှစ်နှစ်ကျော်ကြာပါပြီ။နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်း AABB ရဲ့စီးရင်စရာတွေအရ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေဒီနှစ်ဇွန်လကုန်ပိုင်းအထိပြည်သူ 23,400 ကျော်လောက်နိုင်ငံရေးအကြောင်းပြချက်နဲ့ဖမ်းဆီးထိန်သိမ်းခံခဲ့ရပါတယ်။ညီမနိုင်ငံကအကျဉ်းဆောင်တွေရဲ့အခြေအနေဟာရှိသင့်တဲ့လူဦးရေပမာဏထက်အဆမတန်များပြားနေပြီးတန်ရှင်းမှုလည်းမရှိဘူးလို့သတင်းတွေမှာဖော်ပြပါရတယ်။ဖမ်းဆီးထိန်သိမ်းခံရသူတွေဟာရိုက်နှက်တာနဲ့နှိပ်စက်ညှဉ်းပန်းတာတွေခံရတယ်လို့လည်းဖော်ပြကြပါရတယ်။အာဏာသိမ်းပြီးကလေးကစစ်တပ်ရဲ့စစ်ကြောရေးစခန်းထဲမှာတည်ဆုံခဲ့ရသူအနည်းဆုံး62ယောက်ရှိပြီလည်းဖြစ်ပါရတယ်။ကုလသမဂ္ဂရဲ့လူခွင့်ရေးကြေညာစာတမ်းအပိုင်9မှာမျိုးကူများညှဉ်းပန်းနှိပ်စက်ခြင်းဒုတိယမဟုတ်ရက်ဆက်ကြမ်းကြုတ်စွာလူမဆန်စွာဂုံငယ်စီသောဆက်ဆံမှုမပြုရသူဒီမဟုတ်အပြစ်ဒဏ်ပေးခြင်းမပြုရလို့ဖော်ပြထားပါတယ်အကျဉ်းသားမိသားစုတွေနဲ့တငယ်ချင်းမိတ်ဆွေတွေဟာလက်ငွေမပေးခြင်းကြပေမဲ့သူတို့ချစ်တဲ့ခင်တဲ့သူတွေနိုင်ရင်နှိပ်စက်ညှဉ်းပန်းမခံရစေဘူးနဲ့စောစောလွတ်မြောက်လာဖို့မျှော်လင့်ပြီးအများစုကလက်ငွေပေးကြပါတယ်အဲ့ဒီထဲမှာကိုဝေရန်လည်းပါပါတယ်သူ့မိတ်ဆွေသတင်းတော့တွေထဲကထောင်နဲ့ချမှတ်ခံထားရသူ၃ယောက်နဲ့ဖမ်းဆီးထိန်သိမ်းခံထားရတဲ့တယောက်ကိုကူညီဖို့အတွက်သူလက်ငွေပေးခဲ့ရတာပါ။ဒီချိန်မှာတော့သူ့ကိုကြားခံလူတယောက်ကနေတဆင်းစစ်တပ်ကဗိုလ်မှူးကြီးတယောက်ကချင်းကပ်လာပါတယ်။သူ့ရဲ့တငယ်ချင်းတွေကိုစစ်ကြောရေးစခန်းကနေပြန်လွတ်အောင်လုပ်ပေးမယ်ဆိုပြီးလက်ငွေကျပ်30,000တောင်းခံခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီကြားလူဟာအမှုနဲ့ပတ်သက်ပြီးမှန်ကန်တဲ့အသေးစိတ်အချက်အလက်တွေကိုတော့မသိခဲ့ပါဘူး
။ဘယ်လိုမျိုးပြီးတော့ပေးရတိုင်းဖြစ်လာတာဆိုတော့ပေးရတိုင်းတော့စက်မှဖြစ်မလာဘူးပေါ့နော်။ဟိုကျွန်တော်တို့ပေးတဲ့တင်းမဆီတွေကအမားတွေပေးတယ်အဲ့တော့ကျွန်တော်ကပြောမယ်ဆိုရင်ဗျာအထက်ကလူရဲ့အခြေအနေကိုကျွန်တော်တို့မတွေ့မရချင်းကျွန်တော်တို့ကအဲ့ဒီအခြေအနေရဲ့ဖြစ်မှန်ကိုကျွန်တော်တို့ဘာမှမသိရဘူးပေါ့နော်အဲ့တော့ဟိုပြောမယ်ဆိုဘာတတိမဆင်းမှမမှန်ဘူးပေါ့နော်နောက်ဆုံး ဟိုကျွန်တော်တို့လူတွေကဟိုရေစခန်းရောက်နေပြီထိအောင်တို့ကသူ့ရဲ့စိတ်ကြောရလွတ်တော့မှဘာညာလို့ပြောဒါပေမဲ့တို့လွတ်တော့မယ်ဆိုရင်ပြောရဲလူကဟိုရေစခန်းရောက်နေပြီကြာ
စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာလက်ငွေတောင်းရမှာအမှုကိစ္စအကြီးအသေးနဲ့လူပေါ်မူတည်ပြီးငွေကျပ်တောင်းကနန်းကနေတိန်းရာကနန်းထိတောင်းလေးရှိတယ်လို့ဒုအတန်ကတွေ့ဆုံမေးမြန်းခဲ့သူတွေကပြောပါတယ်ဖန်သီးခံထားရသူတွေကိုတရားရုံးထုတ်လာတဲ့အခါမှာမိသားစုဝင်တွေဟာစစ်ကောင်စီဝန်ထမ်းအဆင့်ဆင့်စီကိုငွေကိုအလှလို့တလို့ပဲဝေချမ်းရေးလုပ်ကြရပါတယ်တကယ်တော့စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့အာဂရိလိုက်စားမှုတွေနဲ့ပတ်သက်ပြီးအရေးယူဖို့အတွက်အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေရှိပါတယ်ဒီလက်ပြီးလက်ယူမှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးမေးမြန်းမှုအတွက်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရုံးချုပ်ကိုဒုအတန်ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိပါဘူးလက်ပြီးလက်ယူမှုတွေကိုတတ်သေးပြဖို့အတွက်လည်းခက်ခဲနေပါတယ်စစ်ကောင်စီရာရှိတွေဟာလက်ငွေတောင်းရမှာဂျာကန်လူကနေတဆင့်ဆက်သွယ်လေးရှိပြီးတက်တည်မကြံအောင်ပြုလုပ်လေးရှိတယ်လို့ဒုအတန်ကတွေ့ဆုံမေးမြန်းခဲ့သူတွေကပြောပါတယ်လူခွင့်ရေးကိစ္စတွေကိုဒီဇိုင်းမှတ်မှတ်လုပ်ခဲ့တဲ့ရှေ့နေဦးကျော်စရာကတော့လက်ရှိတရားစီရင်မှန်တမ်းရဲ့အခြေအနေအရငွေညစ်တဲ့လက်ငွေတောင်းတဲ့သူတွေကိုအမှုဖွင့်တိုင်ကြားလို့မရနိုင်ဘူးလို့ပြောပါတယ
်ဒီလိုပေးလိုက်ရခြင်းဟာကျွန်တော်တို့ကတရားဝင်ပေါ့နော်စာချုပ်စာတမ်းနဲ့တရားဝင်လူသိရှင်ကြပေးတာမဟုတ်ဘူးပြောရမလို့လက်ကျိတ်တို့ပေးကြတဲ့ကိစ္စကျွန်တော်တို့တက်တည်ထောက်ထားကိုပြဖို့ပါလေတော်တော်လေးခက်ခဲတယ်ပေါ့နော်ခက်ခဲတာဖြစ်တဲ့အတွက်ဒီຢာတွေကိုကျွန်တော်တို့ကဒီဥပဒေအကြောင်းအရအမှုတည်ဆောက်ဖို့ဆိုတာတော့တော်တော်တော့မလွယ်ဘူးဒါဖြစ်လို့ဆိုတော့ဒီအမှုကိုဟိုတည်ဆောက်ပေးဖို့ဒီအမှုကိုအဲစီရင်ချက်ချပေးဖို့ဒီအမှုကိုစစ်စစ်ပေးဖို့လူတွေကပဲဒီအလုပ်လုပ်နေတာဖြစ်တဲ့အတွက်ပေါ့နော
်အနာသိမိကလေးကအချိန်ခံပြည်သူတွေဟာယူရင်းလာတဲ့စီးပွားရေးခုံတို့မြင့်တက်လာတဲ့ငွေကြေးဖောင်းပွားမှုနဲ့အလုံးလက်မဲ့တို့မြင့်တက်လာမှုတွေကြားပင်ပင်မမှန်ယုံကန်နေရပါတယ်။ဒုအတန်ကတွေ့ဆုံမေးမြန်းခဲ့တဲ့နိုင်ငံရေးအကျဉ်းသားမိသားစုတွေဟာစည်ရဲနွမ်းပါသူတွေမဟုတ်ပေမဲ့ငွေကြေးချမ်းသာကြသူတွေတော့မဟုတ်ပါဘူး။ကိုယ့်ရဲ့မိသားစုဝင်ဒါမှမဟုတ်တငယ်ချင်းမိတ်ဆွေစပြီးအဖမ်းခံရချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေတောင်းတဲ့ငွေကိုပေးဖို့အတွက်မခက်ခဲလာပေမဲ့ကြာလာချိန်မှာတော့စားဝတ်နေကြက်တဲလာကြပါတယ်။အကျဉ်းသားအများစုရဲ့မိသားစုနဲ့မိတ်ဆွေတွေဟာပမာဏအများပြားတဲ့လက်ငွေတွေအပြင်ကိုသူတို့ချစ်တဲ့ခင်တဲ့သူတွေထောင်ထဲမှာအသက်ရှင်ရပ်တည်နိုင်မှုအတွက်အစားအသောက်နဲ့စေဝါးတွေပို့ပေးရတယ်လို့ထောင်အာဏာပိုင်တွေအတွက်လည်းပမာဏမများတဲ့လက်ငွေတွေပေးကြရပါတယ်။တားဖြစ်သူထောင်ချခံထားရတဲ့ဒေါ်မီမီကတော့သူတို့မိသားစုယုံကန်နေရတဲ့အကြောင်းအခုလို့ပြောပြလာပါတယ
်။ဆရာနာသိမ့်မှာတက်လာတဲ့ကုံစင်းနှုံးနဲ့ဝင်ငွေရတော့မလာဘူးလုံကျွေးမဲ့သူအထင်ရောက်ဟုတ်လားအဲ့တော့သူ့အတွက်တလောက်ဥမာတသိန်းခွဲလောက်ကိုကုန်အောင်ဒီလားသူစားတယ်တည်းကထိတာပဲအဲ့တော့ပြောရင်တော့မသိရုံနဲ့စားရတာပေါ့စားမယ်တည်းကတော့ဘယ်တော့ကဒါတည်းထားတော့မိသားစုတစုကဘာဖြစ်သွားရင်အတွက်ကြည့
်ချိန်ထဲမှာပဲကိုဝီယန်ကလည်းသူနဲ့သူ့တငယ်ချင်းတွေရဲ့မိသားစုတွေကလက်ငွေပေးခဲ့ရပေမဲ့တစုံတရာအကြောင်းမထုခဲ့တာကြောင့်စိတ်ပြက်နေပါတယ်သူ့တငယ်ချင်းတွေဟာကိုထိခက်ခဲကြမ်းတမ်းတဲ့အကျဉ်းသားဘဝကိုဖျက်ဆီးနေရဆဲပါ
ဟိုပေးပြီးစိတ်ဘာမှမဖြစ်မလာတော့ဗျာဟိုဘာပြောမှဆိုတော်တော်လေးလည်းပူလောင်ရတယ်ဗျာစိတ်ထဲမှာတော်တော်လေးလည်းစိတ်ဒုက္ခလည်းရောက်တယ်ဟိုကုံသွားတဲ့ပတ်စံလေးဆိုတော့ကျွန်တော်တို့ခုနကပြောလို့ကျွန်တော်အသက်နဲ့ရင်းပြီးချွေးနဲ့တွေးနဲ့ရှာထားတဲ့ပတ်စံလေးဟိုတစ်ဖက်ကမိဘတွေဆိုတာလည်းပတ်စံအတိုးနဲ့ပေးချီရတဲ့ပတ်စံလေးဒါတွေကပြန်ပြီးရောဟိုဗျာမရနိုင်တော့တဲ့နေရာဖြစ်သွားတယ်တော်တော်လေးတော့စိတ်ထိကြိုက်တယ်ဟိုအဲ့လိုကျွန်တော်တို့လှုပ်ရတဲ့လူတွေကိုကျွန်တော်ကတော့တစ်ချိန်ချိန်မှာသူတို့ပြန်ပေးဆက်ရမယ်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျေနပ်မယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်မှာတော့အာရှနိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကွာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့မမြင်သာတဲ့လူမျိုးရေးအစွဲတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ Harvard နဲ့ Tufts တက္ကသိုလ်ကသူတွေဒီလေ့လာခဲ့တဲ့စစ်တမ်းတစ်ခုမှာလူမျိုးတွေဟာတခြားလူမျိုးတွေထက်လူမျိုးရေးအစွဲပိုကြီးတာကိုတွေ့ရှိခဲ့ပါတယ်။ တရုတ်နိုင်ငံရှင်ညာတက္ကသိုလ်ကတွဲဘက်ပါမောက်ခဒေါက်တာမျိုးနိုင်နဲ့ဦးတမောင်သန်းကမေးမြန်းပြီးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဝန်ကနိုင်ငံရေးမှာပြီးခဲ့တဲ့အပတ်ကဘူတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေဟာလူမျိုးရင်းနဲ့အတော်လေးပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်ခဲ့တာပြရပါတယ်။ဒါနဲ့မှာပဲ Harvard Tech တို့ကနေမှလူတွေရဲ့လူမျိုးရေးအစွဲတွေနဲ့ပတ်သက်တဲ့လေ့လာချက်စာတမ်းတစ်ခုကလည်းမေလတွေမှာထွက်ပေါ်လာခဲ့ပါတယ်။ဒီစာတမ်းအလို့ရဆိုလို့ရှိရင်တော့လူမျိုးတွေဟာလူမျိုးအစွဲပုံမကြီးမှပါကိုတွေ့ရပါတယ်။အခုဒီအကြောင်းကိုကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဆရာဒေါက်တာမျိုးနိုင်ဖြစ်ပါတယ်။ဆရာမျိုးနိုင်ဟာလူမျိုးရေးခွဲခြားမှုကြီးမားတယ်တောင်အာဖရိကနိုင်ငံမှာ14နှစ်ကြာနေထိုင်ခဲ့တဲ့သူတစ်ယောက်လည်းဖြစ်ပါတယ်။သူဟာ Witwatersrand တိုင်းတက္ကသိုလ်ကနေမှာပါလူဘွက်ကိုလည်းရရှိခဲ့တဲ့သူတစ်ယောက်ဖြစ်ပါတယ်။အခုလောလောဆယ်မှာတော့တရုတ်နိုင်ငံရှန်ကျန်းတက္ကသိုလ်မှာတွဲပက်သုတေသနပပောက်ခဖြစ်တာဝန်ထမ်းဆောင်နေပါတယ်။မင်္ဂလာပါကိုပြောနိုင်ရေ
။ဟုတ်ကဲ့မင်္ဂလာပါဆရာ
။ဟုတ်ကဲ့ Harvard တက္ကသိုလ်ကထွက်လာတဲ့လေ့လာချက်မှာတော့လူမျိုးရေးအစွဲတွေဟာရှိကြတယ်အထူးသဖြင့်လူမျိုးတွေမှာရှိတယ်ဆိုတာကိုတွေ့ရတယ်ကိုမျိုးနိုင်ရဲ့တွေ့ကြုံပေါ့အ
ဲ့တော့လူမျိုးတွေအနေနဲ့တော့သူတို့ကစိုးရိမ်စိတ်ရှိတယ်ဆရာရှိတယ်ဆိုတာအရင်တော့သူတို့ကခွင့်ရေးတွေအများကြီးရတာပေါ့ခွင့်ရေးတွေလည်းအများကြီးရတာတယ်နောက်ပြီးတော့သူတို့ရဲ့ဒီလူတန်းစားအနေနဲ့သူတို့ကဟိုအထက်တန်းစားပေါ့သူတို့ရဲ့ဒီရတဲ့ခွင့်ရေးတွေအားလုံးကိုဆုပ်ရှုံသွားတဲ့အတွက်ကျွန်တော်အမြင်လာတော့သူတို့ကစိတ်ထဲမှာတော့မကောင်းကြဘူးဒါပေမဲ့လည်းတိတ်မပြောကြဘူးလို့ဆရာ။နောက်သူတို့စိုးရင်ကဘာလဲဆိုတော့လူမဲ့အားပြန်ကောင်းလာရင်သူတို့လက်စားချေမလား။သူအဲ့ဒီအရောလေးကြောက်ကြတာပေါ့
။အဲ့တော့ဒီလူမျိုးတွေရဲ့အဆွဲပေါ့။အချို့ပြည်လည်းလူမျိုးတွေကအဆက်စီးမှရှိတယ်လို့သူတို့စိတ်ခံစားရတယ်။နော်။လူမျိုးကြီးစိုးရေးဝါဒကိုပြန်လဲပေါ်ဆောင်ကျင်တယ်လို့ဒါအမေရိကန်မှာဆိုလို့ရှိရင်တော့ဒီလိုဆွဲချက်တွေကိုကျွန်တော်တို့ပြန်ပြီးတွေ့လာရတယ်။နော်။အဲ့ဒီလိုမိမိလူမျိုးပြန်လဲအားကောင်းလာရေးဆုံးရှုံးသွားတဲ့ဩဇာအာဏာတွေကိုပြန်လဲရရှိဖို့အားထုတ်လာတာတွေကိုလည်းကျွန်တော်တို့တွေ့ရတယ်။ဆိုတော့ကွန်ပျူတာရောက်သွားတဲ့အချိန်မှာရောလူမျိုးတွေရဲ့အားထုတ်မှုတွေဘယ်လိုများတွေ့ရလဲ။တောင်အာဖရိကမှာပေါ့နော်
။ခုနကဒီ voice supremacy ဆိုတဲ့ဒီလူမျိုးကြီးစိုးရေးဝါဒမှာဆိုရင်ကျွန်တော်ဘာသွားမြင်လဲဆိုတော့ဒီလက်ဝဲလက်ရာနိုင်ငံရေးဒီရည်တည်ချက်နဲ့ဒီဆက်ဆက်နေတာကိုသွားတွေ့ရစရာ။ဘာဖြစ်လို့လဲဆိုတော့သူတို့ဟာဒီလက်ရသမားတွေကဒီ conservative တွေဖြစ်တယ် conservative တွေဆိုတာဒီတစ်ခုခုကိုထိမ့်သိမ့်မယ်ဒီအစင်လာကိုထိမ့်သိမ့်မယ်လို့ပါလို့ရှိနေတဲ့အခြေအနေကိုတည်ငြိမ်အောင်ထိမ့်သိမ့်မယ်သူတို့ရနေတဲ့အခြေအနေတွေသူတို့ရနေတဲ့ဒီ privilege လို့ခေါ်တဲ့ဒီအထူးအခွင့်အရေးတွေကိုသူတို့ပျောက်မှာဆိုတော့ဒီအမျိုးသားရေးတို့ဒီ conservatives ခေါ်တဲ့ဒီထိမ့်သိမ့်ရေးပြုပြင်ထိမ့်သိမ့်ရေးတွေဒီလူဖြူကြီးစိုးရေးဝါဒနဲ့ပို့ပြီးနှီးဆက်တာပေါ့ဆရာပို့ပြီးဆုံးဆုံးပျောက်သွားတာလူဖြူကြီးစိုးရေးဝါဒ
ဒီလက်ရမျိုးသားကြီးအလံကိုပို့ပြီးတော့တင်တယ်တော့ကြားတယ
်
ဟုတ်ကဲ့ဒါလူအဖွဲ့စည်းတိုင်းမှာလက်ရမျိုးသားကြီးအလံကဒါအမျိုးသားကြီးအလံအောက်ပါပဲလူမျိုးရင်းနော်အယူအဆကိုပြန်ပြီးတင်တယ်လာကြတော့ကျွန်တော်တို့တွေ့ပြီးတွေ့ရတယ်ဒီဟာဗတ်လိမ့်လာချက်ပါတော့ကျွန်တော်တို့ဘာလို့တော့တွေ့ရလဲဆိုလို့ရှိရင်မိမိအုပ်စုနဲ့လူသားဆိုတာကိုပို့ပြီးဆက်ဆက်သလားဆက်ဆက်ဘူးလားတခြားသောလူမျိုးအုပ်စုတွေကရောလူသားမဟုတ်တဲ့မှာတရိတ်ဆန်လို့ဟာမျိုးနဲ့ပို့ပြီးဆက်ဆက်သလားဆက်ဆက်ဘူးလားဆိုတဲ့လေ့လာချက်မျိုးနဲ့သူတို့လေ့လာကြည့်တဲ့အခါမှာဖြစ်ကြတဲ့လူမျိုး68ရာခိုင်နှုန်းကလူမဲတွေနဲ့နှိုင်းယှဉ်လိုက်လို့ရှိရင်သူတို့ကသူတို့ကအုပ်စုကိုသူတို့ကလူသားပို့ပြီးတော့ဒါဆက်နွယ်တယ်ဆိုတဲ့ဖော်ပြချက်ကိုတွေ့ရတယ်နော်မအချားနဲ့ရှင်ပြီးလေ့လာ69ရာခိုင်နှုန်းကလူမျိုး69ရာခိုင်နှုန်းကဒါသူတို့ကိုသူတို့လူသားနဲ့ပုံပြီးဆက်နွယ်တယ်လို့သူကပြတယ်ဒါ Hispanic တွေနဲ့လေ့လာတဲ့အခါမှာလည်းဒီလိုတွေ့ရတယ်ပေါ့နော် Latin America ဆက်မျိုးနွယ်စုတွေနဲ့တွေ့ရဆိုတော့ဒီကိုလူမျိုးမှလူဆန်ပြီးတခြားသောလူမျိုးတွေကလူဆန်မှုဆိုတဲ့ဟာမျိုးကိုတော့ဒါသူတွေကလုပ်တဲ့လူတွေအစိုးရတော့ဒါမျိုးနွယ်စုအရာကြည့်တဲ့ဟာကပိုပြီးဆွဲရှိနေတယ်လို့ပြောပါတယ်။ပိုမျိုးနွယ်အောင်ဘယ်လိုတွေ့ရလဲ။ညအတွေ့ကြုံရ။
ဘာတွေ့လဲဆိုတော့လူဖြူတွေကဒ ီလူမဲတွေကိုအာဖရိကန်လူမျိုးတွေကိုညံ့နေဆိုတဲ့အဆွေရတော့ရှိတယ်။ညံ့နေ၊ထုံနေ၊နှေးတယ်ပေါ့ပြင်းတယ်။သူအဲ့လူမျိုးတော့ရှိတယ်။နောက်ပြီးတော့ခုနကပြောသလိုသူတို့ကလူနဲ့ပုံနီးစပ်တယ်လို့တော့ကျွန်တော်စိတ်တိုင်းလို့တော့မခံစားရဘူးဆရာ။သူတို့မြင်တယ်လို့ကျွန်တော်မထင်ဘူး။သူတို့မြင်တာဒီအသိဉာဏ်ပိုင်ဆိုင်ရမှာလူမဲတွေကသူတို့ထက်အားနည်းတယ်။ဒီတိတ်ပန်နီးကြဒီသူတင်လာလုတဲ့ခါမှာကြာတော့သူတို့ဒီတွေ့ရှိချက်တွေကဘာပြောလဲဆိုတော့မဟုတ်ဘူးဒါလူမဲလူဖြူနဲ့မဆိုင်ဘူးသူတို့ရဲ့ဒီပေးတဲ့အခြေအနေပေါ့ဆရာရဲ့ဒီ opportunity တွေဒီပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေနောက်ဒီလူမှုစီးပွားအခြေအနေတွေပေါ်မူတည်ပြီးတော့ဒီလိုညံ့ညံ့သေးနေကြပါတာပေါ့ဆိုတော့ဒီလိုနော်နောက်ခံအခြေအနေတွေတူမယ်ဆိုရင်လူဖြူပဲဖြစ်ဖြစ်လူမဲပဲဖြစ်ဖြစ်သူတို့ကညံ့ရင်မြင်လာမယ်နောက်ပြီးတော့ဒီခင်ကျေးမှုတွေလည်းမြင်လာမယ်ဆိုတော့ကျွန်တော်မြင်တာအဲ့လိုပဲမြင်နေဆရာစူးစမ်းမှုအားထုတ်မှုပြီးတော့ဒီညံ့ညံ့သေးပေါ့သူတို့ခွဲခြားထားတဲ့လူတို့မြင်တယ်
ဒီဟာမှာလေလေ့လာချက်ပါပေါ့နော်လူမျိုးမဟုတ်တဲ့လူမျိုးအုပ်စုတွေကိုလေ့လာတဲ့အခါကျတော့လေလူမျိုးတွေကိုပို့ပြီးအထင်ကြီးတဲ့စိတ်ဓာတ်ကပို့ပြီးတော့သွားပြီးတော့တွေ့ရတော့အာဖရိကမှာနေတိုင်းတော့လူမဲတွေကဟောအဲ့ဒီတော့အပိတိတ်ခံနေရတဲ့ဂျားတဲ့ကနေလူပြူတွေကိုပို့ပြီးအထင်ကြီးတဲ့နော်ပို့ပြီးမြင့်တဲ့အနေအထားမျိုးခံစားကြတာမျိုးကိုပြောနိုင်ကြုံခဲ့ရတယ်ကျွန်တော်လ
ည်းဆရာဒီရေမူကအဖြစ်ပြောရင်တော့အမဲတွေကသူတို့မှာဟိုဟာလေ inferiority complex ဆိုတာသူတို့မှာရှိနေတယ်ရှိနေတော့မရှင်ရဲဘူးဆရာမရှင်ရဲဘူးဆိုတာဒီကြောင်းမှာဆရာရှိနေရင်သူတို့ကလူဖြူဆရာတွေကိုသူတို့ကတွေ့ရမှာကြောက်တယ်မတွေ့ရင်လူဖြူဆရာ
ဘဝနှိမ့်စိတ်လို့ပြောရမှာပေါ့နော်ခုနကပြောသလိုမိမိကိုယ်အမဲတွေတိမ်ငယ်တဲ့စိတ
်အငယ်စိတ်ရှိနေတယ်ဟုတ်ကဲ့တော့လူဖြူတွေမှာလည်းအဲ့လိုရှိတယ်ဆရာရှိတယ်ဆိုတော့သူတို့စိတ်ထဲမှာဟိုဟာမသိစိတ်ထဲမှာဟိုဟာအဲ့လိုရှိနေငါတို့ကပိုသားတယ်လို့မြင်တဲ့ဟာတွေရှိနေတယ်ဒါပေမဲ့ note byte ကလေးတွေကြတော့အဲ့ဒီကနေသွားတာပေါ့ဆရာရှေ့ရလူတွေတော့မရှိတော့ဘူးဒါပေမဲ့ကျွန်တော်အတွေ့အကြုံကတော့ရှိတော့ရှိတယ်ဆရာသူတို့ကြောက်ကြတယ
်ဆိုတော့ဒါတွေကမသိစိတ်မှဆွဲနေတာပေါ့နော်အဲ့တော့တချို့လိမ့်လာတဲ့သူတွေကလည်းဟာလူပြူကြီးဆိုရင်ရင်ကျိမှုဆိုတာကြီးကရှိနေတယ်အဲ့တော့ကိုမျိုးလိုက်အတွေ့အကြုံကဆိုရင်အဲ့ဒီဆိုရင်ရင်ကျိမှုဆိုတဲ့အထက်မှာရဲ့လက္ခဏာတွေကဘယ်လိုများတွေ့ရမလဲ
ဒီလူပြူကြီးဆိုရေးပေါ့ဆရာရဲ့ဒါမှမဟုတ် whiteSupremacy ဆိုရင် तू ကကျွန်တော်မြင်တာ3ဘိုင်းရှိတယ်ဆရာ3ဘိုင်းဆိုတာပထမဟာ belief ပေါ့เนาะ तू တို့ belief ဆိုတော့ तू ယုံကြည်ဒီလူဖြူကြီးစိုးရေးကိုယုံကြည်တဲ့အခွဲကတက်တက်ဒီဖြူကြီးစိုးရေးကိုပဲယုံကြည်ုံနေမဟုတ်တော့ဘူး तू တို့ကဒါကိုဒီ institutionalize လုပ်လိုက်တာတောင်အဖိကမှာဆိုရင်ဒါကိုဥပဒေတွေနဲ့ပေါ့ဆရာတကယ်ကိုအကောင့်နဲ့ပေါ်လိုက်တာ institution ဆိုတော့ तू ရဲ့ norms တွေ process တွေရစ
ကျင့်ထုံးဘိုင်းမှာကိုထည့်လိုက
်ကျင့်ထုံးဘိုင်းမှာကိုပါသွားတာပေါ့ပါသွ
ား
တယ်ဘိုင်းကြတော့ဆရာနောက်တစ်ပိုင်းကျတော့ယဉ်ကျေးမှုပုံစံဖြစ်သွားတော့ကျွန်တော်ဆရာပြောတဲ့ဟာကိုကျွန်တော်လည်းဖတ်ရတယ်ဆရာဒီ white supremacy culture ဆိုတာလူဖြူနဲ့တည်းမဆိုင်တော့ဒီ culture ကြတော့အခြားလူမဲတွေရောတရုတ်တွေရောအိန္ဒိယတွေမှာရောအဲ့ဒီဟာရှိတတ်တယ်လို့ပြောတယ်သူတို့ပြောတာဒီ culture ကြတော့ပိုကျေပြန့်သွားတယ်လူတွေကမသိစိတ်ထဲမှာအောင်ဖြစ်နေတာ
ဟုတ်ဒီအမတ်လေးလာကြပါတော့အခြားလူမျိုးစုတွေကိုလေ့လာတဲ့အခါမှာเนาะအဖြူတွေပေါ်မှာပဲဖြစ်ဖြစ်ဒါမှမဟုတ်ရင်เอเชียเซลล์นี่ล่ะไอ้อเมริกาปုံมาเว้ยဖြစ်ဖြစ်ดันดูเว้ยញញ่าတော့ទៅပြီးတွေ့ရတယ်အခုကိုမျိုးနိုင်ကဒါတရုတ်ပြည်ဆက်ချန်တက်ဆိုมาလဲတွေ့ပြတ်ပေါ်ပေါ်ခါဖြစ်နေလုံနေတဲ့အခါကြတယ်ဘလို့များလက်တွေ့မှာလူမျိုးရင်းနဲ့ပတ်သက်ပြီးတော့ခါစားတွေ့ရှိရ
ကျွန်တော်သိတာတရုတ်ဒီมาလဲသူတို့มาဟိုဟာရှိတယ်ဆရာဒီတရုတ်လူမျိုးကြီးဝါရဆိုတာသူတို့มาရှိပြီးသားကျွန်တော်ထင်တယ်ဖြူလူမျိုးပဲတရုတ်တော့တော့ပို့ပြီးတော့များအောင်မယ်နောက်တစ်ခုတရုတ်ကဘယ်လိုပွာလဲဆိုတော့လေဆရာကျွန်တော်အခုဒီမှာနေတော့တရုတ်နီးတရုတ်ခံကိုကျွန်တော်ဘာတွေလေ့လာပြီလဲဆိုတော့သူကအရန်ကိုညင်တာလေဆရာဟိုဟာလေအရန်ကိုလိမ့်မာတယ်တရုတ်ကဟိုဒီလိုတုံဆက်ထွားဆက်ပမာလေးလို့မရှိဘူးအဲ့တော့တော့တကယ်လည်းအလုပ်လုပ်ကြတကယ်လည်းစူးစမ်းတာចောင်းသားတွေဆိုလေလေကျွန်တော်အတူယူရမှာပေါ့ဆရာဒါကြောင့်မို့လဲသူတို့ကဒီလောက်ကြီးတိုးတက်လာတာအဲ့တော့ကျွန်တော်မြင်တာကတော့ကျွန်တော်သုံးသပ်တာတော့တရုတ်ဒီမှာရရှိတယ်ဆရာသူတို့မှာလေတရုတ်လူမျိုးကြီးဝါတာဆိုနောက်တော့တရုတ်ဒီမှာငါ56မျိုးရှိတယ်လို့ပြောတယ်လူမျိုးစုတွေ65မျိုးဆိုတော့ဟန်လူမျိုးကတော့အကြီးဆုံးပေါ့ဆရာဟန်လူမျိုးမှာပိုရှိတယ်သူတို့မှာကျန်တဲ့လူမျိုးတွေမှာလည်းသူမတိမတာလေးတွေလေအားနဲ့ချက်လေးတွေစိတ်အားငယ်တဲ့စိတ်လေးတွေကျွန်တော်မှာတွေ့ရဆရာအချို့ចောင်းသားတွေဆိုရင်သူတို့ကတော့ဘယ်တည်နေရသူပြုတ်ပြုတ်ပြရတယ်ကျွန်တော်အဲ့လိုအားနဲ့ချက်လေးတွေရှိတယ်
ဟုတ်ကျေးဇူးများကြီးတင်ပါတယ်ကိုဆရာမျိုးရေ
ဟုတ်ကဲ့
ဟုတ်ဆွေနေဘာသူကတော့ဆက်ချက်တက်ကဘာတွဲပဲကျူနေတာပုံမှန်ခါဖြစ်တာဝန်ထားဆောင်နေတဲ့
ဒေါက်တာမျိုးနဲ့ဖြစ်ပါတယ်ကျွန်တော်တပောင်သားပ
ါအမြင်သာတဲ့လူမျိုးရေးအစိုးရနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရှင်ကျန်းတက္ကသိုလ်ကတွဲဘက်ပေါမောက်ခဒေါက်တာမျိုးနိုင်ကိုဥတမောင်သားကဆက်သွယ်မေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုဆက်လက်တင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာ
VOA စီစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
် VOA American အတန်ကနေ2023ခုနှစ်ဇူလိုင်လ10ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုပဲဆက်ပြီးတင်ဆက်ပြီးသွားမှာဖြစ်ပြီးတော့အဲ့မှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားမှာပါ။ဒီတဲ့ကမှအရင်ဆုံးတော့အာရှနိုင်ငံရေးအစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဂျပန်တောင်ကိုရီးယားပါဝင် IP4 ခေါ် Indo-Pacific 4နိုင်ငံနဲ့ဒီလိုဆက်ဆံရေးအကြောင်းနဲ့တရုတ်နိုင်ငံရဲ့တုံ့ပြန်ချက်တွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစည်းအဝေးမှာကိုစော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာလစ်တူရီနီးယားမြို့တော်ဗီလ်နီးယပ်စ်မှာဇူလိုင်လ17ရက်နေ့12ရက်နေ့တွေမှာကျင်းပမယ်နေတိုမြောက်အတ္တလန္တိတ်စစ်မဟာမိတ်အဖွဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးအာရှဒေသတွင်တရုတ်နဲ့ရုရှားရဲ့ချင်းချောက်မှုတွေတိုးလာနေတာတွေကိုသတိပေးဆွေးနွေးသွားဖို့ရှိပါတယ်
။အဲ라이月諸藩の事情が許せばリトアニア
日本軍事局が NATO အစည်းအဝေးကိုတက်ရောက်မယ်လို့ပြီးခဲ့တဲ့အပတ်ထဲကပြောဆိုခဲ့ပါတယ်။ဂျပန်နိုင်ငံတင်မကဘဲ IP4 လို့ခေါ်တဲ့ Indo-Pacific မဟာမိတ်၄နိုင်ငံဖြစ်တဲ့ဂျပန်တောင်ကိုရီးယားနယူးဇီလန်နဲ့ Australia ၄နိုင်ငံကထိပ်သီးခေါင်းဆောင်တွေလည်းတက်ရောက်မှာဖြစ်ပါတယ်။အာရှဒေသတွင်တရုတ်စစ်အင်အားကြီးထွားလာပြီးဒေသတွင်ချင်းကြောက်မှုတွေတိုးလာနေချိန်မှာဒုတိယကမ္ဘာစစ်နောက်ပိုင်းစစ်အင်အားကိုကာကွယ်ရေးအဆင့်မှသာထားရှိဖို့တတ်မှတ်ထားတဲ့ဂျပန်ဟာအမေရိကန်တနိုင်ငံတည်းအပေါ်အားထားနေရတာနဲ့တင်မလုံလောက်တော့ပဲနေတိုစစ်မဟာမိတ်တစ်ဖွဲ့လုံးရဲ့ကြောထောက်နောက်ခံကိုပါရယူဖို့ကြိုးပမ်းလာနေတယ်လို့အကဲခတ်တွေကပြောဆိုထားပါတယ်ထိပ်သီးအစည်းအဝေးမတိုင်မီပြီးခဲ့တဲ့ဇန်နဝါရီလတည်းတုန်းကနေတိုအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကိုတိုင်ဂျပန်နိုင်ငံကိုတွားရောက်ခဲ့ပြီးလုံခြုံရေးဆိုင်ရာကိစ္စတွေပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။အဲ့ဒီတုန်းကပြောကြားခဲ့ရမှာ
Moscow and Beijing are deepening their strategic partnership. The two countries train and
ရုရှားနဲ့တရုတ်မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေပုံမတိုးမြင့်လာပါတယ်။ပူးတွဲစီလေ့ကျင့်တာတွေပိုလောက်လာသလိုဂျပန်အနီးဝန်းကျင်မှာတရုတ်နဲ့ရုရှားပူးတွဲရေတပ်လေတပ်ကင်းလှည့်တာတွေလည်းတိုးလောက်လာပါတယ်။ဒါ့အပြင်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလည်းတိုးလောက်လာသလိုရုရှားကယူကရိန်းကိုကျူးကျော်တာကိုလည်းတရုတ်ကပြစ်တင်ရှုံချခြင်းမရှိပါဘူး
။ဂျပန်ဟာနေတိုနဲ့ဆက်ဆံရေးတိုးမြင့်လိုနေပြီးနေတိုရဲ့နိုင်ငံတစ်ခုချင်းစီအလိုက်တင်းပြောင်မဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ဖြစ်တဲ့ ITPP အစီအစဉ်ကိုဂျပန်ကနေတိုနဲ့ပူးပေါင်းလှုပ်ဆောင်ဖို့ဆွေးနွေးထားပြီးဖြစ်ပါတယ်။သဘောတူညီချက်ကိုလာမဲ့လစ်တူရီနီးယားထိပ်သီးအစည်းအဝေးမှာထုတ်ဖော်ကြေညာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒီသဘောတူညီချက်အရနေတိုတပ်ဖွဲ့ဝင်တွေနဲ့ဂျပန်ကာကွယ်ရေးတပ်ဖွဲ့တွေအကြားစွမ်းရည်တိုးမြင့်ရေးစစ်လက်နက်ပစ္စည်းနဲ့ပူးတွဲစစ်ဆင်ရေးတိုးတက်လာစေရေးစတာတွေအပါအဝင်ရေပယ်16ခုမှာပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်မှာဖြစ်ပါတယ်။ဒါအပြင်လာမယ့်နေတိုထိပ်သီးအစည်းအဝေးကိုတောင်ကိုရီးယားသမ္မတယွန်ဆူယိုဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်နယူးဇီလန်ဝန်ကြီးချုပ်ခရစ်ဟစ်ကင်တို့လည်းတက်ရောက်မှာဖြစ်ပြီးအလားတူပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ရှိပါတယ်။ဒါအပြင်ဂျပန်နိုင်ငံဟာနေတိုနဲ့တန်တမန်ဆက်ဆံရေးထူထောင်ထားလို့ပြီးတိုကျိုမြို့တော်မှာနေတိုရဲ့ဆက်ဆံရေးယုံဖွင့်လှစ်ဖို့ကိုဂျပန်ကလိုလားပါတယ်။တောင်ကိုရီးယားကတော့သူ့ရဲ့နေတိုနဲ့ဆက်ဆံရေးယုံကိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဖွင့်လှစ်ထားပြီးဖြစ်ပါတယ်။အခုလိုအင်ဒိုပစိဖိတ်ဒေသကဂျပန်တောင်ကိုရီးယားအပါအဝင် IP4 ၄နိုင်ငံကိုအာရှဒေသရဲ့နေတိုအင်အားစုတွေအဖြစ်စုဖွဲ့လာတာကိုတရုတ်ကမကြိုက်ပါဘူး။ကန့်ကွက်ထားပါတယ်။ပြီးခဲ့တဲ့မေလ24ရက်နေ့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆွေးနွေးရှိသူမော်နင်ကအခုလိုပြောဆိုခဲ့ပါတယ်။
ရွေးရှိ一个区域性的组织
所以北约突破区域限制。
NATO မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဟာဒေသဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ NATO ဟာနေကျော်လာပြီးအခြားဒေသတွင်းကိုကျူးကျော်လာတဲ့ဆိုရင်တော့တရုတ်အနေနဲ့ပြောလို့တာကတော့အစုအဖွဲ့အရာထိတိုက်တွေ့မှုတွေစစ်ရေးအရာထိတိုက်တွေ့မှုတွေကိုအာရှပစိဖိတ်ဒေသအနေနဲ့မကြိုးစားပါဘူးလို့တရုတ်နိုင်ငံသားဌာနပြောခွင့်ရသူကပြောဆိုသွားတာပါဂျပန်ဝန်ကြီးချုပ်လာမဲနီတိုထိပ်သီးအစည်းအဝေးတက်ရောက်တာဟာဒုတိယအကြိမ်ဖြစ်ပြီး2022ခုနှစ်စပိန်မက်ဒရစ်မြို့တော်မှာကျင်းပစဉ်တုန်းကလည်းပထမဆုံးအကြိမ်ဂျပန်ဝန်ကြီးချုပ်တဦးအနေနဲ့တက်ရောက်ခဲ့ပါတယ်အဲ့ဒီမက်ဒရစ်အစည်းအဝေးမှာတရုတ်ဟာလုံခြုံရေးဆိုင်ရာချင်းချောက်မှုတွေရှိနေတယ်လို့နေတိုးကတရားဝင်သတ်မှတ်ခဲ့ပါတယ်။တရုတ်ကတော့အပြင်းအထန်ကန့်ကွက်ခဲ့ပါတယ်။ဒီသတ်မှတ်ချက်နဲ့ပတ်သက်ပြီးအခုလာမဲ့လစ်တူရေးနီးယားနေတိုးထိပ်သီးအစည်းအဝေးမှာတောင်တရုတ်ပင်လယ်ပြင်အရေးထိုင်ဝမ်ကိစ္စဂျပန်နဲ့အာရှပစိဖိတ်အပါအဝင်တရုတ်နဲ့ပတ်သက်တဲ့တုံ့ပြန်ဆောင်ရွက်မဲ့အစီအစဉ်တွေကိုဆွေးနွေးချမှတ်နိုင်တယ်လို့တွက်ချက်ခံမှန်းထားကြပါတယ်။ဒါကြောင့်တရုတ်အနေနဲ့လာမဲ့နေတိုးထိပ်သီးအစည်းအဝေးမှာတရုတ်နဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးချမှတ်တာတွေကိုရှောင်ရှားကြဖို့တတိပေးနေတာဖြစ်ပါတယ်။ဂျပန်အပါအဝင် IP4 လေးနိုင်ငံနဲ့နေတိုးအကြား ITPP ပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကို2023ခုနှစ်2026ခုနှစ်တွေအတွင်းစတင်ဖြစ်ပေါ်လာဖို့ခန့်မှန်းထားပြီးဒီသဘောတူညီချက်အရပင်လယ်ပြင်လုံခြုံရေးစီးရေးနဲ့ရပ်ဖက်ဆိုင်ရာစိုက်ဘာလုံခြုံရေးအကာဒာနီးပညာတွေအပြင်အနာဂတ်စစ်ပွဲတွေမှာအဆုံးအဖြတ်ပေးမယ်ဉာဏ်ရည်ဓုနီးပညာအပါအဝင် EDD စနစ်တွေလည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစည်းအဝေးမှာတင်ပြလိုက်ရပါတယ
်အာရှနိုင်ငံရေးအစည်းအဝေးကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်တော်ရရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကိုအီးမေးလ်ပို့နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်ကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့လေယာစီဝါသတင်းဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပြီးတော့အဲ့ဒီမတိုင်ခင်မှာအခုတော့လေယာစီဝါသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ကုံသွေးဦးစီးဌာနကပို့ကုန်ဆိုင်ရာမူဝါဒတဲ့ရုပ်တရက်ထုတ်ပြန်လိုက်လို့မြောက်ရီနယ်စပ်မှာပြောင်းတင်တဲ့ကုံကားအစီးရင်900ကျော်ပိတ်မိနေပြီးတော့ကုံတွေလည်းထိခိုက်ခဲ့ကြပါဗျ။ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တိနန်တွေဈေးတွေနဲ့လေယာစီးပွားသတင်းတွေကိုစုစည်းပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေဆေဘဲကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးစီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့ကြိုတင်ကြညာမထားပဲကုံသွေးဦးစီးဌာနကရုတ်တရက်မူဝါဒအပြောင်းလဲလုပ်လိုက်လို့လက်ဆက်ဖြတ်ကျော်ပြောင်းတင်ဖို့တာကိုထိခိုက်နေရတဲ့သတင်းနဲ့ဆက်ကျင်ပါတယ်ကုံသွေးဦးစီးဌာနရဲ့ရုတ်တရက်သတ်မှတ်လိုက်တဲ့မူဝါဒအပြောင်းလဲကြောင်းမြောက်ရီနယ်စပ်မှာပြောင်းကားစီးရင်900ကျော်ပိတ်မိခဲ့တာဖြစ်ပြီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့ကုံတယ်တွေကပြောပါတယ်ပြောင်းတွေပိတ်မိခဲ့တာကြောင့်ထိုင်းကုန်တယ်တွေကဈေးနေဝယ်ယူလာနောက်ကျတယ်ဆိုပြီးအယောင်းဝယ်စာချုပ်ဖျက်သိမ်းတာပြောင်းကုန်ကားတွေကိုရက်ကျော်ကြီးပေးရတာပြောင်းအရည်တွေပျက်စီးတာစတဲ့ပြဿနာတွေကိုမြန်မာကုန်တယ်တွေကရင်ဆိုင်နေရတာဖြစ်ပါတယ်ကုန်တယ်ဦးစီးဌာနကကုန်တယ်တွေကိုချိုးတင်အသိပေးမှုမရှိဘဲမူဝါဒအသစ်ကိုဇွန်လ15ရက်နေ့မှာရုတ်တရက်ပြောင်းလိုက်တာကြောင့်ပြောင်းကားတွေဟာထိုင်းဘက်ကိုတင်ပို့ခွင့်မရဘဲမြောက်ရီနယ်စပ်မှာပိတ်မိခဲ့တာပါမူဝါဒအသစ်ထဲမှာမြောက်ရီမှာလိုင်စင်လျှောက်ဖို့ငွေထည့်ပေးတဲ့ပြပကုမ္ပဏီနာမည်နဲ့ဝယ်ယူမဲ့ကုမ္ပဏီနာမည်မတူတာကြောင့်ဇွန်လ16ရက်နေ့ကစပြီးဖောင်တီပို့ကုန်ကြော်ညာလာမထုတ်ပေးဘူးလို့တတ်မှတ်လိုက်တာကြောင့်ကားတွေပိတ်မိကုန်တာဖြစ်တယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းရှင်များအသင်းဝင်ကုန်တယ်တဦးကပြောပါတယ်မြောက်ရီနယ်စပ်မှာရောင်းချခွင့်မရပဲပိတ်မိတဲ့ကားတွေအတွက်တတ်မှတ်ရကြော်ရင်ရက်လွန်ကြီးအနေနဲ့ကားတစ်စီးကိုနေ့စဉ်3000ကနေ3000ချက်ထိပေးရပြီးကိုယ်တော်မှာကုန်တူလောင်မယ်ဆိုရင်တွဲကားတစ်စီးကိုတစ်ပတ်အတွက်6000ကျပ်လောက်ပေးရတယ်လို့ဆိုပါတယ်။ကိုယ်တော်မရတဲ့ပြောင်းကားတချို့ကတော့မိုးမိပြီးပျက်စီးဆုံးရှုံးမှုဖြစ်ပေါ်ခဲ့တယ်လို့မြရီနေဆက်ပြောင်းကုန်တဲ့တူအပြောပါတယ်။ ဇွန်လ29ရက်မှာတော့မူဝါဒကိုပြန်လည်ဖြေလျှော့ပြီးပို့ဖို့ကြီးညာလွာဖောင်ဒီတွေစတင်ထုတ်ပေးခဲ့ပေမဲ့အခက်အခဲတချို့ရှိနေတာကြောင့်အခုချိန်ထိအယောင်းဝယ်လုပ်ခွင့်မရတဲ့ကုန်ကားတွေကျန်နေသေးရဲ့လို့ကုန်တယ်တွေကဆိုကြပါတယ်လက်တလောမှာထိုင်းဘက်ကပြောင်းတက်ကီလူကိုစနစ်တမနှစ်ဘက်ဝင်းကျင်စည်းနဲ့သာပေးဝယ်နေပြီးတပိတ်တာကိုမြန်မာဝေ50ကျပ်လောက်ကြာဆင်းနေရဲ့လို့ဆိုပါတယ်နစ်စင်ထိုင်းနိုင်ငံကိုအခွန်ကင်းလက်ခွနဲ့ပြောင်းတင်မှုနိုင်တဲ့ကာလကိုဖေဖော်ဝါရီလကနေဩဂုတ်လကုန်ထိတက်မှတ်ထားတာကြောင့်အခုလိုကာလမှာမြန်မာနိုင်ငံကထွက်တဲ့ပြောင်း80ရာခိုင်နှုန်းလောက်ကိုထိုင်းဘက်ကိုတင်ပို့ကြတာဖြစ်ပါတယ
်ပြင်ပကနေချက်တူနီအဝယ်နေနေတဲ့အတွက်အယောင်းဝယ်အေးနေပါတယ်ချက်တူနီပြင်ပအဝယ်နေနေတဲ့အတွက်အယောင်းဝယ်အေးပြီးပုံမှန်အသက်ဈေးထက်အနည်းငယ်ကျဆင်းသွားတယ်လို့ချက်တုံကုန်တွေကပြောပါတယ်။ချက်တုံကိုတရုတ်ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတွေကိုအဓိကတင်ပို့နေကြတာဖြစ်ပြီးလက်တလောအဲ့ဒီနိုင်ငံတွေမှာချက်တုံအထွက်နှုတ်ကောင်းနေတာကြောင့်ဝယ်ယူမှုနှေးပါနေတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလအတွင်းကလယ်လီဈေးကွက်မှာချက်တုံတပိတ်တာကို2000လောက်ပေါက်ဈေးရှိရာကနေလက်ရှိမှာတော့1800ထိကျဆင်းသွားတယ်လို့မန္တလေးတိုင်းမြင်းချယ်မြို့နယ်ကချက်တုံစိုက်ပျိုးရောင်းချသူကုံတယ်ကိုဝင်းမောင်ကပြောပါရယ်လက်ရှိဈေးကွက်အတွင်းမှာတော့မြစ်သားချက်တုံကတပိတ်တာကို2300ကျပ်အမြင့်ဆုံးဈေးနဲ့အယောင်းဝယ်ဖြစ်နေပါရယ
်စစ်ကောင်စီရဲ့ပို့ကုန်မူဝါဒအပြောင်းလဲကအလုံးမဖြစ်ဘူးလို့ကုံတယ်တွေကဝေဖန်လိုက်ပါရယ်အခုဇူလိုင်1ရက်နေ့ကစလို့ပို့ဝင်ရငွေကြိုတင်ပေးသွင်းရတဲ့စနစ်ကိုဖျက်သိမ်းလိုက်ပြီးအဲ့ဒီအစားကုမ္ပဏီတက်တန်းလိုက်အာမခံကြီး20ရာခိုင်နှုန်းကနေ35ရာခိုင်နှုန်းထိပေးသွင်းရမယ်လို့စစ်ကောင်စီလက်အောက်ခံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကသတ်မှတ်လိုက်တာဖြစ်ပါတယ်ဒါအပြင်မြန်မာတရုတ်အဓိကနေဆက်ကုန်သွယ်ရေးဆောင်တစ်ခုဖြစ်တဲ့မူဆယ်နေဆက်မှာကုန်သွယ်မှုပြုလုပ်တာတွေနဲ့ပတ်သက်တဲ့ငွေကြေးလွှဲပြောင်းမှုဆိုင်ရာကိစ္စရပ်တွေကိုလာမယ့်ဩဂုတ်လတရနေ့ကစလို့ဗန်းစနစ်ကျေတုံးရမယ်လို့လည်းထုတ်ပြန်ထားပါတယ်။ကုန်သွယ်တွေအနေနဲ့တရုတ်နေဆက်ကနေကုန်တင်သွင်းမယ်ဆိုရင်ပြည်ပပို့ကုန်ရောင်းချမှုကနေရရှိတဲ့ငွေပမာဏကိုတင်ပြရမှာဖြစ်ပြီးပို့ကုန်ရငွေမရှိရင်တော့ဗန်ကနေဝယ်ထားတဲ့အထောက်ထားနဲ့ဗန်ဝင်စင်းရှင်းတန်းတို့ကိုတင်ပြရမှာဖြစ်ပါတယ
်။အဲ့ဒါကြီးမှပြောင်းလဲမှုမရှိဘူးကြည့်ရ။ဒီနောက်ကတော့တစ်ဖက်နိုင်ငံရောမဲ့ဆိုတစ်ဖက်ကုမ္ပဏီတွေကဝင်အခြေပြင်းရတယ်။အဲ့တော့အရင်ငင်းစားရှင်းရတဲ့ပုံစံပေါ့။နော်အခုတော့အဲ့လိုရှင်းပြရမလိုတော့ဘူး။ဒါပေမဲ့အခုကတပိုးစစ်ဆိုတဲ့ပုံစံနဲ့တွားမယ်။အဲ့တော့တချို့တစ်ဖက်တိုင်းရဲ့ကုမ္ပဏီတွေဆိုရင်တစ်ဖက်ရခိုင်လုံးတပိုးစစ်တွေရမယ်။အပေါင်းလေးအောက်ရှိတဲ့ကုမ္ပဏီတွေနဲ့တပိုးစစ်35000ကျော်တွေရမယ်။ဒါတွေကိုဘာလို့တပုတ်စစ်တွေတော့အကြမ်းဆန်ရောက်မှလည်းမကြောက်ဘူး။ဆန်ရောက်လို့ရတဲ့ပတ်စံတွေကိုဘာလို့ပြောင်းဝင်လာရမလဲ။ပြောင်းဝင်လာမှတော့တပုတ်စစ်တွေကလည်းအဆောင်ပြန်ပေးတယ်။အဓိကတော့ကိုယ်တည်းအရှုပ်အားပေါ့။ဝင်ပြောင်းမဝင်တာတွေရှိတယ်။ဒါလည်းမဆိုးဘူး။နောက်ကိုယ်တည်းသူ့မဝင်လာလို့အခုလိုလောက်ရတယ်ဖြစ်တယ်။အဲ့တော့အနေနဲ့ဘာလို့ကြီးကြီးမားမားဖြစ်လဲဆိုတော့ပြည်ပြည်ကြီးကြီးမားမားတော့တောင်းလည်းမရှိပါဘူး။
ပို့ကုန်ကြော်ညာလွာရရှိပြီးနောက်ကုမ္ပဏီငွေစင်းတွေကို9ရက်အတွင်းပို့ကုန်ရငွေမဝင်ရောက်လာရင်တော့အာမခံကြီးကိုတင်းယူပြီးပို့ကုန်တွင်းကုန်မှတ်ပုံတွေကိုတင်းစီတာအပါအဝင်ပို့ကုန်လိုင်စင်လျှောက်ထားဖို့တတ်မှတ်ထားတဲ့အနှံ့ငွေပြည့်ပြီကြောင်းအထောက်ထားတွေကိုလည်းတင်ပြရအောင်ပါပါပြည်ပကိုကုန်ဖို့ရောင်းချထားတဲ့ရောင်းဝယ်ငွေပမာဏဒါမှမဟုတ်ပြည်ရေးဘဏ်ကဝယ်ယူထားတဲ့ဒေါ်လာငွေစင်းလက်ကျန်ပမာဏထက်မကျော်လွန်တဲ့တွင်းကုန်လိုင်စင်ကိုစီစစ်ခွင့်ပြုပေးသွားမယ်လို့တတ်မှတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့တရုတ်နယ်စပ်မှာတော့ကုန်တယ်မှုနဲ့ပတ်သက်လို့တရုတ်ယွမ်ငွေကိုအသုံးပြုတင်ပြခွင့်ပေးမယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။
20%တင်ရတော့အရင်ထူတာတော့မဟုတ်ပါဘူးအဲ့မှာလည်းငွေရင်းတည်းရတော့ထက်ကုန်တာပဲပေါ့နော်ဒါပေမဲ့အရင်တော့ထက်ဆိုင်တော့နည်းနည်းလေးတော့ဟိုပို့ပြီးတော့ဟိုလောက်ကံရ6ဝရတော့ပြောလို့ရပါတယ်ကြာနော်ဟုတ်ကျွန်တော်တို့ကကျွန်တော်ကစီကြတိုင်းလောက်တာပေါ့နော်နိုင်ငံတော်ပြန်သွင်းဆိုလည်းတွင်းတယ်65ရှုံးခံဆိုလည်းရှုံးခံတယ်လိုင်စင်လျှောက်ဆိုလည်းလျှောက်တယ်အဲ့လိုလူတွေပါတက်တက်ကြေးဖြစ်လာပြီးတော့တရားဝင်လမ်းကြောင်းကြီးကဖွင့်ထားတော့ကျွန်တော်ကဟိုဒီမှာလမ်းမှာလုံးမရဖြစ်လာတာပေါ့အဲ့လိုလေးဒီကိုဒါလည်းကျွန်တော်တို့တင်ပြထားပါတယ်
အာနာသိစကောင်စီလက်အောက်ခံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဟာပို့ကုန်တင်းကုန်နဲ့ပတ်သက်တဲ့မူဝါဒတွေကိုမကြာခဏအပြောင်းလဲတွေပြုလုပ်နေပေမဲ့ကုန်တယ်မှုကလွယ်ကူချုံးဝေးမလာတဲ့အပြင်လုံရကံရခက်ခဲမှုတွေဒါပိုမိုကြုံတွေ့နေရတယ်လို့ကုန်တယ်တွေကဝေဖန်ပြောဆိုနေပါတယ
်အခုစပီးဇွန်လ29ရက်ကနေဇွန်လ4ရက်နေ့ထိဈေးကွက်အတွင်းအသက်ကျနေပြီဖြစ်သွားတယ်လေယာဖက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်
အိန္ဒိယဘက်မှာမက်ပဲဈေးမြင့်နေပေမဲ့မြန်မာပြည်တွင်းမက်ပဲဈေးကတော့အနည်းငယ်ပြောင်းကျဆင်းနေပါတယ်။ ရန်ကုန်ဘေးရောင်ဇီးကွက်မှာဇူလိုင်လ4ရက်နေ့ကမပဲ FHURC တထံကို23,6500ကျပ်ပေါင်းစည်းရှိပြီးဇူလိုင်1ရက်နေ့ပေါင်းစည်းတဲ့တထံကို3000ကျော်ဈေးပြန်ချဆင်းသွားတာပါမပဲဈေးချဆင်းနေပေမဲ့ပြည်တွင်းအထွက်လျော့နေပြီးအိန္ဒိယလိုအပ်ချက်လည်းရှိနေသေးတာကြောင့်ဈေးကွက်ထဲအယောင်ဝယ်နေနေရလို့ကုန်တယ်တွေကပြောပါတယ်ဒါပေမဲ့တစ်ဖက်မှာလည်းပြည်တွင်းဒေါ်လာဈေးပြန်ချဆင်းလာတာကြောင့်ပဲဈေးကွက်ပေါ်တက်ရောက်မှုရှိမရှိကိုစောင့်ကြည့်ရမယ့်အခြေအနေရှိနေရလို့ကုန်တယ်တွေကသုံးသပ်ထားကြပါတယ
်။ပဲဆင်ငုံဈေးကတော့ပြင်တွင်းအထွက်နှုတ်ရကြခဲ့တယ်လို့အိန္ဒိယဘက်ကလည်းပမာဏပိုတင်တွင်းမဲ့ဆိုတဲ့သတင်းကြောင့်ဈေးဆက်တိုက်မြင့်တက်နေပါတယ်။ဇွန်လ4ရက်နေ့ကရန်ကုန်ပြည်နယ်ဈေးကွက်မှာပဲဆင်ငုံတတန်ကို32,500ကျပ်ပေါက်ဈေးရှိပြီးတစ်ပတ်အတွင်းတတန်ကို73,000ကျော်ဈေးမြင့်တက်လာပါတယ်။အောက်လန်ကုန်စည်တိုင်းမှာတော့20ပိတ်တောင်ဝင်တအိတ်ကို13,500ကျပ်ပေါက်ဈေးရှိပြီးတစ်ပတ်အတွင်းတအိတ်ကို7,000ဝန်းကျင်ဈေးမြင့်တက်လာပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနေ့စီနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီခါတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုတင်ဆက်ပေးမှာပါဒီတစ်ပတ်မှာတော့ကမ္ဘာအပူချိန်မြင့်တက်လာမှုကြောင့်လူတွေရဲ့ကျန်းမာရေးစိုးရိမ်စရာဖြစ်လာနေတဲ့အခြေအနေကိုပြောပြပေးမှာပါသမုထုံးကားစကာလမတိုင်ခင်ကရှိခဲ့တဲ့ကမ္ဘာအပူချိန်ထက် 1.5 ဒီဂရီကျော်မသွားအောင်ကျိုးပန်းကာကွယ်နေတဲ့ဂျာကဂျွန်လာထဲမှာပဲဒီအပူချိန်ထက်ကျော်လွန်လာခဲ့ပါတယ်ခုလိုစံချိန်တဲ့အပူချိန်မြင့်တက်နေချိန်မှာပဲဒီနှစ်နောက်ပိုင်းဝင်လာမဲ့El Niño အပူလိုင်းကြောင့်လာမယ့်နှစ်ကမ္ဘာအပူချိန်ထပ်တိုးလာမှာဖြစ်တဲ့အတွက်ပြည်သူ့ကျန်းမာရေးစိုးရိမ်စရာဖြစ်လာပြီလို့ပညာရှင်တွေကသတိပေးနေပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
တကဘာလုံးမှာအပူချိန်တွေပြင်းထန်စွာမြင့်တက်လာတာကြောင့်ပြည်သူ့ကျန်းမာရေးကဏ္ဍဟာလည်းအချက်အတဲဆိုင်မဲ့ဖက်ကိုဦးတည်နေပြီလို့ပညာရှင်တွေကသတိပေးနေပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း44နှစ်ကလေးကစတင်မှတ်တမ်းတင်ခဲ့တဲ့ကမ္ဘာအပူချိန်ဟာပထမဆုံးစံချိန်တင်အမြင့်ဆုံးကိုရောက်လာပါတယ်။2023ခုနှစ်ဇူလိုင်လပထမပတ်ထမကမ္ဘာဖြန့်မြအပူချိန်ကနှစ်ရက်ဆက်တိုက်စံချိန်တင်အမြင့်ဆုံးရောက်လာတယ်လို့အမေရိကန်ပြည်ထောင်စု Main တက္ကသိုလ် Climate Reanalyzer Project သိပ္ပံပညာရှင်တွေကပြောပါတယ်။တကဘာလုံးရဲ့ဖြန့်မြအပူချိန်ဟာတာမန်ထက်3.18ဒီဂရီအထိနှစ်ရက်ဆက်တိုက်မြင့်တက်လာတာပါ။ဒါဟာအတော်သိသာထင်ရှားတဲ့ပမာဏလည်းဖြစ်ပါတယ်
။ The patterns we have natural variability. So there's a natural phenomenon that always occurs year on year.What's different is the background state of the water.
ကဘာရာသီဥတုပုံစံတွေရောကဘာလေလူတဲမှာပါတဘာဝအတိုင်းအပြောင်းလဲတွေရှိပါတယ်။နှစ်စဉ်နှစ်တိုင်းတဘာဝအတိုင်းပေါ်ပေါက်လာတာမျိုးပါ။ရာသီဥတုပို့ပြီးပူနွေးလာတဲ့အခါမှာတော့အဲ့ဒီတဘာဝအတိုင်းဖြစ်ပျက်ပြောင်းလဲနေတာတွေကိုအင်းနဲ့အားနဲ့ထပ်ပြီးတွန်းအားပေးလိုက်သလိုဖြစ်လာစေပါတယ
်။တရုတ်နိုင်ငံပီကျင်းမှာလည်းဂျွန်လအတွင်းအပူချိန် 35 ဒီဂရီကျော်တဲ့ရက်က6ရက်ဆက်တိုက်ရှိခဲ့တာပါ။တနစ်ထက်တနစ်အပူချိန်မြင့်တက်မှုနဲ့ဆူဆူဝါးဝါးကြုံနေရတဲ့အိန္ဒိယနိုင်ငံမှာတော့ပြင်းထန်လို့နဲ့အပူချိန်နဲ့ဆက်ဆက်ပြီးပြည်သူတွေကြားကျန်းမာရေးချိုးဝင်မှုနဲ့တေဆုံမှုတွေတိုးလာနေတာကြောင့်ပြည်သူကျန်းမာရေးအရေးပေါ်အခြေအနေထိဖြစ်လာပါတယ်။ဂျွန်လအထက်မှာပဲအိန္ဒိယမှာအပူချိန်ပြင်းထန်လို့နဲ့အတွက်လူ150ထက်မနည်းတေဆုံခဲ့ပါတယ်
။ What we're seeing more of is not just records being broken which as we move into a warmer world.
အခုလိုအပူချိန်တွေတိုးလာတာမျိုးကျွန်တော်တို့ပိုပြီးတွေ့မြင်နေရပါတယ်။အပူချိန်ကစံချိန်တင်မြင့်တက်လာတာတခုတည်းနဲ့မဟုတ်ပါဘူး။ရာသီဥတုပိုပြီးပူနွေးလာနေတဲ့တစ်ချိန်ထဲမှာရှေ့ဆက်လည်းပိုပြီးပူပြင်းလာမယ်ဆိုတဲ့သဘောဖြစ်ပါတယ်။တစ်ချိန်တည်းတစ်ချိန်စံချိန်ချိုးပြီးပူပြင်းလာနေတာသိပ်ကိုစိုးရိမ်စရာကောင်းပါတယ်
။ဖလုံးအိမ်တန်းငွေထုတ်လို့မလျှော့ချသေးသမျှအပူချိန်ကတော့ဆက်ပြီးတော့မြင့်တက်နေဦးမယ်လို့လည်းပေါမောက်ခပရီယာလေးကပြောပါတယ်။ပရတိန်နိုင်ငံမှာတော့ပုံမှန်မဟုတ်ပဲကျွန်းလာမှာတဲ့အပူဆုံးကာလဆောပြီးတော့ရောက်လာသလိုစပိန်မှာလည်းမနစ်ကတဲ့ပိုပူလာပြီးတော့မိုးကောင်ရေရှားမှုတာရှင်နေချိန်မှာအိန္ဒိယနဲ့အမေရိကန်ပြည်ထောင်စုမှာတော့အနည်းရှိလောက်တဲ့အပူချိန်မြင့်တက်မှုနဲ့ရင်ဆိုင်နေရပါတယ်။ဥရောပသမဂ္ဂရဲ့ Copernicus ဥတုရာသီစောင့်ကြည့်ရေးဌာနကလည်းကျွန်းလာအစမှာတဲ့ကမ္ဘာလေတုအပူချိန်ဟာဆက်မှုထွန်းကားစကာလကအပူချိန်နဲ့1.5ဒီဂရီကျော်ထိပထမဆုံးရောက်လာတယ်လို့ဆိုပါတယ်
Climate change attacks our continent in the big way. I always say the climate crisis is a health crisis.
ဥရုယာသီပြောင်းလဲမှုအကျိုးဆက်ကကျွန်တော်တို့ကိုအကြီးအကျယ်ထိခိုက်နေပါတယ်။ဥရုယာသီအကျက်တဲဟာကျမရေးဆိုင်ရာအကျက်တဲဖြစ်တယ်ဆိုတာကျွန်တော်အမြဲပြောပါတယ်။အခုဆိုရင်ကျမရေးနဲ့ပတ်သက်လို့ရထားတဲ့တိုးတက်မှုတွေနှစ်ပေါင်း50လောက်နောက်ပြန်ဆုတ်သွားမဲ့အလားအလာရှိနေပါတယ်။ဥပမာပြရရင်ဇူလိုင်လပထမပတ်တည်းမှာတင်ကမ္ဘာအပူချိန်ကတစ်ကမ္ဘာလုံးပြန့်မြစက္ကန့်တသမ 3.1 ဒီဂရီဆယ်စီယပ်အထိအမြင့်ဆုံးရောက်ရှိခဲ့ပါတယ်။ဥရောပဘက်မှာဆိုရင်လည်းပြီးခဲ့တဲ့နှစ်ကအပူဆုံးနွေရာသီနဲ့ကြုံခဲ့ရတဲ့အတွက်လူပေါင်း 2,000 ကျော်မလိုလားအပ်ပဲတေဆုံးခဲ့ရပါတယ်
။ခုလိုရာသီဥတုပူပြင်းလာတဲ့အချိန်မှာပဲတင်းနစ်နောက်ပိုင်းမှာအယ်နီညိုအပူလိုင်းဝင်လာတော့မှဖြစ်တဲ့အတွက်နောက်နှစ်ထဲကမ္ဘာအပူချင်းပိုးပြီးတော့မြင့်တက်လာအောင်မယ်လို့ဥတုရာသီဆိုင်ရာသိပ္ပံပညာရှင်တွေကခန့်မှန်းပါတယ်။ပူပြင်းချက်တွေ့တဲ့အတွက်ကမ္ဘာသေးတာဆုံးမှာတော်မီကြီးတွေလည်းပိုးပြီးတော့လောင်ကျွမ်းလာတာပါ။တော်မီတွေကနေထွက်လာတဲ့မိခုံငွေတွေ၊ရှင်မျိုးစုံနဲ့ဆက်ယုံအလုတ်ယုံကထွက်လာတဲ့ဖလုံအိမ်တန်းငွေတွေကြောင့်လည်းလေဒူတွေညဉ့်ညံနေပါတယ်။လက်တလောလောင်ကျွဲကနေဒါတော်မီကြီးအောင်အမေရိကန်ပြည်ထောင်စုထဲမှာတောင်ပြည်နယ်ပေါင်း12ခုထက်မနည်းလေဒူညဉ့်ညံမှုအရေးပေါ်သတိပေးချက်တွေထုတ်ပြန်ခဲ့ရတာပါ
။ Largest environmental risk factor is air pollution.Actually in the European region an estimated 1.1
တဘာဝဝန်းကျင်မှာအဆိုးဆုံးဖြစ်လာတဲ့ကိစ္စကတော့လေဒူညဉ့်ညံ့မှုပါဥရောပတိုက်တဲမှာတင်းတဘာဝပတ်ဝန်းကျင်တွေကပေါ်ပေါက်လာတဲ့ဘေးဒဏ်ကြောင့်ပြည်မြလူပေါင်း 1.4 သန်းလောက်ထိခိုက်သေဆုံးနေရပါတယ်အဲ့ဒီတဲကတဝက်လောက်ဟာပတ်ဝန်းကျင်တွေကလေဒူညဉ့်ညံ့မှုနဲ့ဆက်ဆက်နေတာကိုတွေ့ရပါတယ
်ဗြိတိန်တနင်္ဂနွေမှာတင်းလေဒူညဉ့်ညံ့မှုနဲ့တာရှီထိတွေ့ရကနေ့စဉ်သေဆုံးရသူက 28,000 ကနေ 36,000 အထိရှိပါတယ်။လူသားတွေရဲ့လောက်ရကြောင့်ဥတုရသည်ပြောင်းလဲပြီးတော့ကမ္ဘာအပူချိန်တွေမြင့်တက်လာနေတဲ့အတွက်လာမယ့်ဆယ်စုနှစ်တွေအတွင်းပုံမှန်မဟုတ်တဲ့အခုလိုအပူချိန်မြင့်တက်မှုမျိုးအဖြစ်များလာမယ်လို့လည်းပညာရှင်တချို့ကခန့်မှန်းပါတယ်။ဥတုရသည်ပြောင်းလဲမှုရဲ့အကျိုးဆက်ကကမ္ဘာအပူချိန်တွေတဖြည်းဖြည်းမြင့်တက်လာရုံနဲ့မကဘဲရေကြီးရေရှမ်းမှုတွေမိုးကောင်ရေရှမ်းမှုနဲ့ထိခိုက်ပျက်စီးမှုကြီးမားလာတဲ့ဆိုက်ကလုန်းမုန်တိုင်းကြီးတွေလိုဆိုဝါပြင်းထန်လာတဲ့သဘာဝဘေးဒဏ်တွေလည်းပိုးပြီးတော့ပေါ်ပေါက်လာမှာဖြစ်ပါတယ်။ဒါကြောင့်လဲဥတုရသီပြောင်းလဲမှုထိန်းချုပ်ရေးဆောင်ရွက်ချက်တွေနှဆတိုးလုပ်ကိုင်ဖို့ပြည်သူတွေအနေနဲ့လည်းပြောင်းလဲလာတဲ့ရသီဥတုနဲ့တဟစာသာကြအောင်ပြင်ဆင်ထားဖို့ပညာရှင်တွေကတိုက်တွန်းနှိုးဆော်နေကြတာဖြစ်ပါတယ်။ကျမနှံလောက်ပ
ါ။ဥတုရသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနောက်လောင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေစနေနေ့ညပိုင်းမဝါသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ဗျာ
စင်ကေပောက်ကွဲစေတဲ့ cluster bomb လက်နက်တွေကိုယူကရိန်းနိုင်ငံကိုပို့ပေးမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကကာကွယ်ပြောဆိုနေပါတယ်ဘုံအသေးလေးတွေအများများပေါဝင်ပြီးနေရာခြေခြေပြန့်ပြန့်ထိခိုက်နိုင်တဲ့ cluster bomb တွေတဲကမပေါက်ကွဲပဲကြံနေနိုင်တဲ့ဘုံသီးလေးတွေကအရသာပြည်သူတွေကိုထိခိုက်နိုင်တဲ့အတွက်နိုင်ငံပေါင်း100ကျော်ကဒီဘုံတွေကိုအသုံးမပြုဖို့တားမြစ်ထားတာဖြစ်ပါတယ်ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်တဲ့ရက်ပေါင်း900ပြည့်တဲ့ဒီကနေ့မှာတပ်ပွဲဝင်နေကြတဲ့ယူကရိန်းစစ်သားတွေကိုသမ္မတဗိုလ်လဒီမီဇယ်လင်စကီကကျေးဇူးတင်စကားပြောကြားခဲ့ပါတယ်တမရသားတွေထောက်လှမ်းရေးရရှိတဲ့အမျိုးသားအရန်တပ်ဖွဲ့နေကြာဆောင်တပ်လုံချုံရေးတပ်ဖွဲ့စတဲ့တပ်ဖွဲ့ဝင်တဦးချင်းစီကိုအခုလိုတိုက်ပွဲဝင်နေကြတဲ့အတွက်ကျေးဇူးတင်ကြောင်းဒီပွဲမှာသူတို့အနိုင်ရမှာဖြစ်ကြောင်းသမ္မတဇယ်လင်စကီကပြောကြားခဲ့ပါတယ်ခင်ဗျာတရုတ်နိုင်ငံမှာရောက်နေတဲ့အမေရိကန်ဗန္ဒာရေးဝန်ကြီးဂျက်နက်ယဲလင်းနဲ့တရုတ်ဒုဝန်ကြီးချုပ်ဟယ်လီဖန်တို့ဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြစဉ်နှစ်နိုင်ငံကြားပုံမှန်ကောင်းမွန်တဲ့ဆက်သွယ်ရေးလမ်းကြောင်းထားနိုင်ဖို့မျှော်လင့်ကြောင်းနှစ်ယောက်စလုံးကပြောကြားခဲ့ကြပါတယ်ရှုပ်ထွေးနေတဲ့ကမ္ဘာစီးပွားရေးအခြေအနေအရကမ္ဘာစီးပွားရေးအကြီးနှစ်နိုင်ငံကြားစင်ခေါ်မှုတွေဖြည့်ရှင်ရေးအမြင့်နေဖလဲအနိကဆွေးနွေးနေဖို့လိုအပ်တယ်လို့ဘန္ဒားရေးဝန်ကြီးဂျဲနက်ယဲလင်းကပြောကြားခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှုကအလိမ်မှာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်းလွင့်အင်ဂျင်နီယာတွေကတော့ Charleston Mock နဲ့ TN1 တို့ဖြစ်ပါတယ် VOA American အတန်းရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို9နိုင်ကနေ10နိုင်အထိ line to meter 3251နဲ့ line meter 190တို့ကနေအတန်းလွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.